Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American အတန်ကနေ2016ခုနှစ်ဧပြီလ26ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်ဒီကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40နဲ့49ဒုကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနေ့ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနေ့မှထူးခြားတဲ့သတင်းတွေကတော့ American ပြည်တော်စုက CDR ကိုတပ်ဖွဲ့ဝင်တွေထပ်ဖို့စီစဉ်နေပါတယ်ဥရုယာစီပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးမဲ့နိုင်ငံအရေးအတွက်တိုးလာနေပါပြီဗီယက်နမ်အစိုးရအနေနဲ့ American သမ္မတဘာရက်အိုဘားမာဗီယက်နမ်ကိုလာမလဲခင်နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပြောက်ဖို့အတွက် American အရာရှိတွေကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသမောခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးမှကြားရမယ့်အထက်မှာဆိုရင်တော့
This afternoon after the Washington Post story broke and became the number one article on the Washington Post.
ထိုင်းမှာနေရာကမိပါမယ်ကလေးတွေရန်ပုံငွေရှာနေတဲ့ကရင်လူငယ်အမှုပညာရှင်လေးတွေရဲ့ငွေသားတွေကိုရဲကတင်းယူခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အကျိုးဆောင်ရှိနေပြောသွားတာဖြစ်ပါတယ်။ဒရင်းလာတွေတင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒါအပြင်သူရဥွှေမန်အပါဝင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းကိုပါတီကထုတ်ပစ်လိုက်တဲ့အပေါ်မှာသဘောထားအမြင်တွေစကိုင်းတိုင်းဒေတာကြီးလွှတ်တော်ကိုယ်စားလှယ်တွေကလက်ဗရောင်းတောင်စီမံကိန်းဒေတာကလူလူနဲ့တွားရောက်တွေ့ဆုံပြီးတော့မေးမြန်းခဲ့တဲ့အကြောင်းနောက်ပြီးတော့အမေရိကန်တမန်တော်လောင်းရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေစတာတွေကိုတင်ဆက်ပေးမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုရဲကောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။တမန်တော်ဘရက်အိုဘားမားကအမေရိကန်အထူးတပ်ဖွဲ့ဝင်တွေကိုစီးရီးယားနိုင်ငံအတွင်းသိသိသာသာတိုးမြင့်ပို့ဆောင်ဖို့အမိန့်ထုတ်ပြန်လိုက်ပြီးဥရောပနိုင်ငံတွေအနေနဲ့လည်း IS Islamic State ကြွားတွေကိုတိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေမှာသူတို့ထည့်ဝင်ရမယ့်တပ်ဖွဲ့အရေးအတွက်တွေကိုအလင်းမြန်ပို့ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။စီးရီးယားနိုင်ငံမှာရှိနေပြီးသားအမေရိကန်တပ်ဖွဲ့ဝင်50အပြင်တပ်ဖွဲ့ဝင်150ကိုထပ်ပို့မယ်လို့ဂျာမနီနိုင်ငံဟန်နိုဗာမြို့မှာပြုလုပ်နေတဲ့ကုန်သွယ်ရေးပြပွဲမှာတင်းနလာနေကသမ္မတအိုဘားမားကအဲ့ဒီလိုပြောကြားလိုက်တာပါ။အဲ့ဒီတပ်ဖွဲ့တွေရဲ့ကြွန့်ကျင်မှုဟာအရေးပါတဲ့နေရာတွေကISIL Islamic State ကြောင့်အဖွဲ့တွေကိုတိုက်ထုတ်နိုင်ရေးအတွက်ရေးပါတယ်လို့သမ္မတဥပမာကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တပ်ဖွဲ့ဝင်နေရာနဲ့အပါချီတိုက်လေရင်တချို့ကိုအီရတ်နိုင်ငံကိုထပ်ပို့မယ်အကြောင်းအမေရိကန်အစိုးရကအခုလအစောပိုင်းမှာကြေညာခဲ့ပြီးဖြစ်ပါတယ်အဲ့ဒီတပ်ဖွဲ့ဝင်တွေဟာ IS အဖွဲ့ကတင်ပိုက်ထားတဲ့နယ်မြေတွေကိုအီရတ်အစိုးရကပြန်လည်တင်ပိုက်နိုင်ရေးစစ်ဆင်ရေးတွေမှာကူညီဆောင်ရွက်ပေးမှာဖြစ်ပါတယ်
Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်ကြိုးပမ်းနေကြသူတွေထဲမှာထိတ်ဆုံးမှရှိနေတဲ့ American တန်းကြွယ်တထေ Donald Trump ဟာသူ့ရွေးကောက်ပွဲအနိုင်မရအောင်သူ့ရဲ့ပြိုင်ဘက်နှုတ်အတူပူးပေါင်းမှုကြိုးစားတဲ့ကြံစည်မှုကိုစိုးရွားတဲ့စိတ်ပြက်လက်ပြက်ကြိုးပမ်းမှုလို့ပြောပြီးလောင်းပြောင်းလိုက်ပါတယ်။ Mr. Trump ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ဟာသူတို့နှစ်ဦးဘလို့အတူလက်တွဲပြီး Mr. Trump ကိုဟန်တားသွားကြမလဲဆိုတဲ့အသေးစိတ်အစီအစဉ်ကိုမနေ့ကတနင်္ဂနွေနေ့နောက်ပိုင်းကပုံမှန်လင်းလင်းထုတ်ဖော်ပြောဆိုလိုက်ကြတာပါ။ရှင်းနှစ်ထဲမှာသမ္မတတက်တန်းကုံဆုံးတော့မဲ့သမ္မတဘားရက်အိုဘားမားရဲ့နေရာကိုတာဝန်ယူနိုင်မှုအတွက်အကြိမ်နယ်ရှင်းပြိုင်နေကြရမှာပြီးခဲ့တဲ့ February 9ရက်နေ့New Hampshire ပြည်နယ်သမ္မတလောင်းပနာမရွေးပွဲမှာ Mr. Trump ကပဲအနိုင်ရပြီးခဲ့တဲ့နောက်သူဟာပြိုင်ဘက်အားလုံးကိုပဲကြော်ပြီးထိတ်ဆုံးမှသိရတာအနိုင်ရနေတာပါအစောပိုင်းခိတ္တအနိုင်ရမှုသာဖြစ်ပြီးနောက်ပိုင်းအချိန်ပြန်ကျသွားလိမ့်မယ်လို့ထင်ထားခဲ့တဲ့ကြပေမဲ့ခုလို Trump ရဲ့အောင်မြင်မှုတွေဟာ Republican Party ဝင်ပါတီအတွင်းအဖွဲ့ဝင်အများပြားတော်တော်စိတ်မသက်သာစရာဖြစ်စေခဲ့တာဖြစ်ပါတယ်
ကမ္ဘာဥရုယာသည်ပြောင်းလဲမှုဆိုင်ရာသဘောတူညီချက်မှာလက်မှတ်ရေးထိုးပြီးတဲ့သို့ဒီမဟုတ်လက်မှတ်ရေးထိုးဖို့အတွက်သဘောတူထားတဲ့နိုင်ငံပေါင်း34နိုင်ငံရှိသွားပြီလို့အမေရိကန်သမ္မတအင်ဂျီရောကပြောကြားလိုက်တဲ့အတွက်ဒီသဘောတူညီချက်ဟာခံမှန်းထားတဲ့မြန်ဆန်တဲ့လမ်းကြောင်းပေါ်ကိုရောက်လာနေပြီဖြစ်ပါတယ်။သဘောတူညီချက်ကိုလက်တွေ့အကောင့်ထဲပေါ်နိုင်မဲ့လက်မှတ်လက်လန်းမီနိုင်တဲ့အခြေအနေကိုရောက်လာနေပြီလို့သမ္မတဘရက်အိုဘားမားရဲ့အကြီးတန်းအကြံပေးBrian Dees ကပြောပါတယ်ပြင်သစ်နိုင်ငံပဲရစ်မြို့မှာဒီဇင်ဘာလတုန်းကသဘောတူခဲ့ကြတဲ့ကမ္ဘာဥရုယာသီးပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးကြမဲ့တိုင်းပြည်အရေးအတွက်ဟာအခုဆိုရင်ဖောင်လောင်အိမ်ဓာငွေထုတ်လုပ်မှုရဲ့40%ခန့်နှုန်းအထိရှိလာပြီလို့သူကပြောပါတယ်ဒီကမ္ဘာလုံးအတိုင်းအတာနဲ့ဖောင်လောင်အိမ်ဓာငွေထုတ်လုပ်မှု55%ခန့်နှုန်းနဲ့ညီမျှတဲ့နိုင်ငံပေါင်း55နိုင်ငံကသဘောတူရင်ဒီသဘောတူညီချက်ဟာအသက်ဝင်မှာဖြစ်ပါတယ်သဘောတူညီချက်ကိုစောစောအကောင့်ထဲပေါ်နိုင်လေလက်မှတ်မထိုးရသေးတဲ့တိုင်းပြည်တွေလက်မှတ်ထိုးလာနိုင်ရေးအတွက်အရှင်ပိုကောင်းလေလေပဲလို့လည်း Disc ကပြောပါတယ်သဘောတူညီချက်ကိုတက်ကရစ်2020မှာရရှိနိုင်ဖို့အတွက်တတ်မှတ်ပြစ်မှတ်ထားတတ်မှတ်ထားကြတာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကလိင်လူချင်းစုံမတ်သူတွေအခွင့်အရေးလှုပ်ရှားသူတအူးနဲ့သူ့ရဲ့မိတ်ဆွေတအူးတို့ဟာဒါကာမြို့ကတိုက်ခန်းတစ်ခါမှာ အစ္စလာမစ်စစ်သွေးကြွားတွေလို့ယူဆရတဲ့သူတွေကခြွန်ထက်တဲ့အရာတွေနဲ့ထိုးတက်သွားတာခံရပါဗါတယ်။အနည်းဆုံးလူ9ဦးလောက်ပါတဲ့အုပ်စုတစုဟာလေနူချင်းစုံမတ်သူအခွင့်အရေးလှုပ်ရှားသူဆူလ်ဟက်မန်နန်ရဲ့တိုက်ခန်းစီကိုကုန်ပစ္စည်းပေးဖို့သူအယောင်ဆောင်ပြီးဝေရောက်လာကြပြီးသူနဲ့သူ့မိတ်ဆွေကိုခြွန်ထက်တဲ့အရာနဲ့ထိုးတက်သွားတာဖြစ်ပါတယ်။သူတို့ကလုံခြုံရေးအဆောက်အအုံတွေကိုလည်းထိခိုက်ဒဏ်ရာရအောင်လုပ်သွားခဲ့ပါတယ်။တိုက်ခိုက်သူတွေဟာအဲ့ဒီနေရာကနေထွက်ပြေးစင်မှာဖျားသခင်ကြီးကြီးမြတ်သည်လို့ဩဟစ်သွားကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။မန်နန်ဟာ USAID အဖွဲ့အစည်းရဲ့တာဝန်ရှိသူတဦးလည်းဖြစ်ပြီးဒါကာမြို့ကအမေရိကန်တိုင်ရုံးမှာပရိုတိုကောအရာရှိဖြစ်အလုပ်လုပ်ကိုင်နေသူလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကအခုလိုတပ်ဖြတ်ခံရတဲ့အဖြစ်အပျက်ကိုရှုံ့ချခဲ့ပါတယ်။မန်နန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာလိင်လူချင်းစုံမတ်သူအတိုက်ဝန်းအတွက်ထုတ်ဝေတဲ့တစ်ခုရဲ့သောမဂ္ဂဇင်းRuben ရဲ့ editor တူလည်းဖြစ်ပါတယ်သူဟာပြီးခဲ့တဲ့ February 14ရက်နေ့မှာဘင်္ဂါလီနှစ်သက်ကူပွဲတော်နဲ့တိုက်ဆိုင်ပြီးလိန်နူချင်းစုံမတ်သူတို့ရဲ့စုဝေးလှက်လည်ပွဲကိုဥဆောင်ကျင်းပခဲ့သူဖြစ်ပါတယ
် UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကတရင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာဗီယက်နမ်အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးပြီးလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကိုအနောက်ရှက်ပေးနေတာတွေကိုလည်းရပ်တန့်ဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။လာမယ့်မေလအတွင်းသမ္မတဘရက်အိုဘားမားဗီယက်နမ်နိုင်ငံကိုပထမဆုံးအကြိမ်တွားရောက်မလဲပတ်ခင်မှာအမေရိကန်အစိုးရအရာရှိတွေကတရားဝင်တောင်းဆိုလိုက်တာဖြစ်ပါတယ်။လူ့ခွင့်ရေးအခြေအနေမြင့်တင်ရေးဟာအမေရိကန်ဗီယက်နမ်ဘက်ဆုံပူးပေါင်းဆောင်ရွက်ရေးအတွက်အမေရိကန်အစိုးရနိုင်ငံကြီးမူဝါဒမှာအရေးပါတဲ့ကိစ္စရပ်တစ်ခုအဖြစ်ပါဝင်နေကြောင်းအမေရိကန်နဲ့ဗီယက်နမ်အကြားကအကြိမ်20မြောက်လူ့ခွင့်ရေးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲနိုင်ငံကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောကြားလိုက်တာပါနိုင်ငံလူ့ခွင့်ရေးဆိုင်ရာဆွေးနွေးမှုတွေထဲမှာဥပဒေရေးရာပြုပြင်ပြောင်းလဲမှုတရားဥပဒေစိုးမိုးရေးလွတ်လပ်စွာပြောဆိုခွင့်စီရင်ခွင့်ဘာသာရေးလွတ်လပ်ခွင့်အလုံသမားအခွင့်အရေးမတန်ဆွမ်းသူများအခွင့်အရေး LGBT လို့ခေါ်တဲ့လိင်လူချင်းဆက်ဆံသူတွေနဲ့လိင်တူလိင်ကွဲစိတ်ဝင်စားသူများအခွင့်အရေးစတဲ့အရေးပါတဲ့ကဏ္ဍတွေမှာတိုးတက်မှုရှိစေရေးတို့အပြင်ဘက်ဆုံပူးပေါင်းဆောင်ရွက်မှုနဲ့တခြားလူပုဂ္ဂိုလ်တူချင်းစီရဲ့ဆိုးရိမ်မှုစတာတွေပါဝင်တယ်လို့အမေရိကန်နိုင်ငံရေးဌာနကပြောပါတယ်2015ခုနှစ်ဒီဇင်ဘာလလယ်တုန်းကဖမ်းဆီးထိန်းသိမ်းခံရတဲ့လူခွင့်ရေးရှင်နေငွင်ဗန်ဒိုင်းရဲ့အမှုနဲ့ပတ်သက်လို့လဲဆိုရင်ပူပန်ကြောင့်အမေရိကန်ပြည်ထောင်စုကထုတ်ပေါ်ပြောကြားလိုက်ပါတယ်
။မနစ်ကဖိလစ်ပိုင်နိုင်ငံမှာအယ်ခိုင်ဒါတွေနဲ့ဆက်ဆက်တဲ့စစ်သွေးကြွတွေကဒဇာဂန်ဖြစ်ဖမ်းဆီးထားပြီးဒေါ်လာ21တန်းနဲ့ပြန်ပေးဆွဲထားတဲ့ကနေဒါနိုင်ငံသားဟာခေါင်းဖြတ်အသက်ခံလိုက်ရတဲ့အကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau ကအတည်ပြုပြောကြားလိုက်ပါတယ်။တနင်္လာနေ့ကပြောကြရမှာအဖမ်းခံထားရတဲ့ John Ristel ဆိုတဲ့သူအသက်ခံလိုက်ရတာဟာမလိုလားအပ်တဲ့တည်ဆုံးမှုဖြစ်ပြီးသူအေးအေးနဲ့တပ်ဖြတ်မှုလုပ်ရတဲ့ခုလို့ Trudeau ကပြောလိုက်ပါတယ် Ristel ဟာပြီးခဲ့တဲ့စက်တင်ဘာလက Norway လူမျိုးအပန်းဖြေအဖြစ်စခန်းမန်နေဂျာနဲ့အတူဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်နာဒါကိုကျွန်းမှာအဖမ်းခံလိုက်ရတဲ့ကနေဒါနိုင်ငံသား2ဦးတည်းကတူဖြစ်ပါတယ်သူတို့ဟာရက်သက်တပတ်များစွာအောင်ကြာတဲ့ကြာအောင်အဖမ်းခံပြီးရတဲ့နောက်တနက်သမားတွေကဒဇာဂန်နီရဲ့ဗီဒီယိုကိုထုတ်ပြန်လိုက်ပြီးသူတို့တူးချင်းစီအတွက်အမေရိကန်ဒေါ်လာ21တန်းစီပေးမှပြန်လွှတ်ပေးမယ်လို့တောင်းဆိုခဲ့တာဖြစ်ပါတယ်
။အိန္ဒိယနိုင်ငံအတွင်းကဗန်နီမှာအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးအကျွေးတင်နေပြီးပြီးခဲ့တဲ့လတုန်းကတန်းပြေကနေထွက်ပြေးသွားခဲ့တဲ့စီးပွားရေးလုပ်ငန်းရှင် VJ Malia ရဲ့နိုင်ငံကူးလက်မှတ်ကိုအိန္ဒိယအစိုးရကပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဟိတ်ခံမြားလွန်းတဲ့စီးပွားရေးလုပ်ငန်းရှင်ကြီးရဲ့နိုင်ငံကူးလက်မှတ်ကိုတော့ပြီးခဲ့တဲ့သတင်းပတ်တုန်းကဆိုင်းငံ့ထားလိုက်တာပါ။သူ့ရဲ့နိုင်ငံကူးလက်မှတ်ကိုဘာကြောင့်မယုတ်သိမ့်သိမ့်မှုဆိုတာနဲ့ပတ်သက်လို့ပြန်လည်ဖြည့်ရှင်းချက်ပေးဖို့သူ့ကိုသတင်းပတ်တစ်ပတ်အချိန်ပေးထားပါတယ်။ငွေကြေးဆိုင်ရာရာဇဝမှုတွေကိုတိုက်ဖြတ်တဲ့အိန္ဒိယအစိုးရအေဂျင်စီဖြစ်တဲ့ Enforcement Directorate ကရရှိတဲ့အထောက်အထားတွေနဲ့မာလျာထံကအကြောင်းပြန်ကြားချက်တွေပေါ်အခြေခံပြီးသူ့ရဲ့နိုင်ငံကူးလက်မှတ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့မှာနိုင်ငံကြီးဝန်ကြီးဌာနကပြန်လည်ယုတ်သိမ့်လိုက်တာဖြစ်ပါတယ်။လက်ရှိအခြေအနေမှာဖြတ်သိမ်းလိုက်ရပြီးသူ့ပိုင်ဆိုင်တဲ့ King Fisher လေကြောင်းလိုင်းမအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက်မာလျာရဲ့ငွေကြေးဆိုင်ရာကြာဆုံးခန်းစတင်ခဲ့တာဖြစ်ပါတယ်။သူရဲ့တခြားစီးပွားရေးလုပ်ငန်းတွေရှိနေတဲ့အင်္ဂလန်နိုင်ငံမှာမာလျာရှိနေတယ်လို့ယုံကြည်ရကြောင်းအိန္ဒိယအစိုးရအရာရှိတွေကပြောပါတယ်
။အင်္ဂါနေ့ဟာယူကရိန်းနိုင်ငံမှာတရှိတဲ့ချာနိုဘိုင်းနျူကလ িয়ার စိုက်ရုံရဲ့မတော်တဆမှုကြီးဖြစ်ပွားခဲ့တာရဲ့နှစ်30မြောက်ဖြစ်ပါတယ်။ဒီနျူကလ িয়ার စိုက်ရုံကြီးပောက်ကွဲမှုကြောင့်အနီးမှာရှိတဲ့မြို့တဝိုက်ဓာတ်ငွေ့ရောင်ကြီးတွေပြန့်နှံ့ခဲ့ပြီးကမ္ဘာတစ်ဝန်းလုံးကတိမ်တောက်တင်မှလည်းအနည်းမျိုးရောင်ကြီးတွေပြန့်နှံ့ခဲ့တာဖြစ်ပါတယ်။အဲ့ဒီမတော်ဆမှုကြီးအတွင်းလူ32ဦးသေဆုံးခဲ့ပေမယ့်အခြားလူတောင်းပေါင်းများစွာဟာနောက်လာမယ့်နှစ်တွင်မှာကင်ဆာရောဂါမြင့်အခြားရောဂါဝေနိုင်နေတဲ့သေဆုံးခဲ့ရတာဖြစ်ပါတယ်။ လက်ရှိမှာအဲ့ဒီမတော်ဆန်းပောက်ကွဲမှုကြီးဖြစ်ပွားပြီးနှစ်30အကြာမှာလဲပြပွားရဒေတာတဝိုက်မှာဓာတ်ရောင်ကြီးအဆင့်မြင့်မားနေစေဖြစ်ပါတယ်။အဲ့ဒီဒေတာမှာလက်ရှိအလုသမားပေါင်း 9,000 ကျော်ဟာအဲ့ဒီစက်ရုံတန့်စင်ရေးအတွက်အလုလုကင်နေကြစေဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလှန်နဲ့ကုရဲကောင်တို့အကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မတွေကိုစစ်တိုက်ထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးတော့နာမည်ကျော် Washington Post သတင်းစာကြီးမှာမိဘမဲ့ရန်ပုံငွေတွေကိုရဲတွေကဘယ်လိုသိမ်းယူခဲ့တယ်လဲဆိုတဲ့ခေါင်းစဉ်နဲ့မနေ့ကထုတ်ဝေလိုက်တဲ့သတင်းစာမှာဖော်ပြပြီး American ပြည်တော်စုမှာမိဘမဲ့ရန်ပုံငွေရှာနေတဲ့ American နိုင်ငံသားကရင်လူမျိုး Airway ရဲ့အမှုကို Oklahoma ပြည်နယ်မြို့နယ်တရားရုံးတစ်ခုကနေပြီးတော့ချက်ချင်းရုပ်သိမ်းပေးလိုက်ပါတယ်။ဒီမှုရဲ့နောက်ဆုံးအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့ Mike Engineer ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
American ပြည်ထောင်စုမှာဒုက္ခသည်ဖြစ်အခြေချနေထိုင်နေတဲ့အဲဝါဟာမြန်မာနဲ့ထိုင်းနိုင်ငံဆက်ကမိဘမဲ့ကလေးတွေအတွက်ရန်ပုံငွေရှာဖွေနေတဲ့ Clone and Quay DY Manager အဖြစ်စေတနာဝန်ထမ်းဆောင်ရွက်ပေးနေသူဖြစ်ပါတယ်။ American ပြည်နယ်တွေမှာလိုက်လံဖျော်ဖြေနေတဲ့ DY နဲ့အတူအဲဝါဟာလိုက်ပါနေပြီးတဲ့နောက်ပြီးခဲ့တဲ့ February လ29ရက်နေ့ကသူနေထိုင်ရာ Texas ပြည်နယ် Dallas မြို့ကိုအပြန် Oklahoma ပြည်နယ်မက်စကိုဂျီမြို့နယ်ရဲကသူမောင်းလာတဲ့ကားမှာနောက်မီးပြတ်နေတဲ့အတွက်သူ့ကိုတားပြီးကားကိုရှာဖွေချိန်မှာအတူပါလာတဲ့ရန်ပုံငွေငွေသားအမေရိကန်ဒေါ်လာ 9,300 ကိုသိမ်းယူခဲ့တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့မနေ့က Washington Post သတင်းစာမှာအသေးစိတ်ဖော်ပြခဲ့ပြီးတဲ့နောက်အမှုကိုမြို့နယ်တရားရုံးကရုပ်သိမ်းလိုက်ကြောင်းသူ့ရဲ့အကျိုးဆောင်ရှေ့နေ Dan Elban က VOA ကိုပြောပါတယ်။
This afternoon, after the Washington Post story broke and became the number one article on the Washington Post website, evidently, you know, the district attorney's office changed its mind, decided they no longer wanted to prosecute the case.
ဒီနေ့ညနေပိုင်းမှာ Washington Post သတင်းစာရဲ့ website မှာဒီသတင်းတက်လာပြီးတဲ့အခါမှာမြို့နယ်တရားရုံးကစိတ်ပြောင်းသွားပြီးတော့သူတို့ဒီအမှုကိုဆက်လက်ပြီးတော့လက်မခံရင်တော့ဘူးအဲဝါနဲ့သူ့တီးဝိုင်းဖွဲ့ပိုင်းမိဘမဲ့ရန်ပုံငွေတွေကိုလည်းဆက်ပြီးတော့ထိမထားရင်တော့ဘူးလို့ပြောပါတယ်ဒါကြောင့်ဒီအမှုနှစ်ခုစလုံးကိုပတ်လတ်လိုက်ပြီးတော့တင်းထားတဲ့ငွေကိုလည်းပြန်ပေးဖို့ဆုံးဖြတ်ခဲ့တာပ
ါမနေ့ကဒုတိယအကြိမ်မြောက်တရားရုံးကြိမ်းကိုပုံမှန်တွားရောက်ပြီးတဲ့နောက်မြို့နယ်တရားရုံးကရှေ့နေကိုအမှုတွေရုပ်သိမ်းကြောင်းအကြောင်းကြားလာခဲ့တယ်လို့လည်းအဲဝါက VOA ကိုအခုလိုစပြောပါဗျာ
ဒီမနေ့တရားရုံးမှာတည့်ရတယ်ပဲနော်ဟုတ်ပြန်လာတာပဲဒါပေမဲ့အိမ်ရောက်တော့မှသူတို့ဒီအဲ့ဒီဒီမနေ့က Washington Post အတတင်းကိုသူတို့တင်မယ်နဲ့ပဲရုံနေတယ်နော်ကျွန်တော်ရဲ့ရှင်းနေတယ်နဲ့သူတို့ပြန်ဆက်သွယ်တယ်တဲ့ပြောရရင်ရေးရအေးအားလုံးကို dismiss လုပ်လိုက်တယ်နော
်အဲ့တော့အဲဝါစာဖမ်းခံရတဲ့အဖြစ်ပြက်ပြောပြပါအောင်ရှင
်ကျွန်တော်ကောက်ရောင်းရထားတယ်ဒီမီးနီမှာကျွန်တော်မီးစိမ့်နေတယ်ကျွန်တော်ထွက်သွားတယ်ထွက်သွားတော့အဲ့ဒီချက်ချင်းနဲ့ပဲအနောက်မှာသူမီးရေးရမီးนี่ตีไล่ล่ะป่ะเนาะเอราจังเอ๊ะบาผิดโหลแล้วโหลอะผิดเลยจังไม่ตีอยู่ทําไมจังตู้อย่าตีตีล่ะป่ะเอราเนี่ยสะเลยเอนอกจากจังตีตาจังเบรกตะลงอ่ะมันลิ้นโหลตัวจังไอ้โหลยัดท่าจังอ่ะทุกๆลุเตโหลไอ้โหลเนี่ยทีในเฉยมาก็บอกได้กาชามันซะตู้ๆก็ชาไล่ล่ะป่ะกาชาเอ๊ะชังเนาะชังเนาะไปพูดอ่ะไอ้ลุงเนี่ยไอ้ลุงไอ้ตายไปท่าแล้วไอ้ลุงตื่นแล้วบ้ามันไม่ใช่ไปเอ้าตัวเลยไปพี่แล้วไอ้ลุงไปบอกเลยตัวเนี้ยไอ้ลุงမျိုးปะสันทีลุงမျိုးชอบว่าอ่ะนานมาท่องจริงแม้เนี่ยไอ้ลุงไปซุซวยไล่ไปซุซวยพี่แล้วขะเนี่ยอถอถาเปลี่ยนปะทีลุงမျိုးตัวซุซวยได้อันไม่ห่มอถอถาอารมณ์อยู่ลาพี่แล้วကျန်လာတော့မှတဲ့နော်ပြီးတော့နပအဲ့လိုမှအချင်းတိတိကျကျပြောဆောင်းတယ်နော်ဆောင်းဘာမှမသိဘူးသူတို့ပြောတဲ့အတိုင်းပဲလေအဲ့တော့အရင်ပဲစိုးရင်တော့အဲ့ဒီအချိန်မှာဒါပေမဲ့အဲ့ဒီတော့ဘာကျွန်တော်မလုပ်ရမှမသိဘူးတိတ်နေဖက်ဆန်တစ်ခုပဲရှိတယ်တခြားဘာမှမရှိဘူးနဲ့အဲ့လိုမျိုးဆွဆဲတာလေဒါအ
ဲ့တော့အဲဝါလက်ထဲမှာဟိုအတိအကျပြောမယ်ဆိုရင် American Dollar 9000နဲ့3000အဲ့လောက်ပတ်စံတွေရှိနေတာလေရှင်
ရမုံမနအဲ့ဒီဒီဝိုင်းမနကျွန်တော်တို့ဒီဒီဝိုင်းညံဒီအရောက်လာတဲ့အစိုးတော်ဒီပေါ့နော်ကျွန်တော်ကနေတဲ့နော်သူတို့ဒီမှာလာတဲ့ထိုးဝင် လိုက်တာကျွန်တော်ကအစီအစဉ်နဲ့သူဖြစ်တယ်လေအဲဒါကြောင့်ညမုံငွေနော်ဖရာကျောင်းကပေးတဲ့ညမုံငွေတွေကောင်းစင်မှာရတဲ့လက်မရောင်းတာဒီပေါ့နော်ပြီးတော့အလူငွေနဲ့ individual အလူငွေပေါ့နော်ဒီလေပြီးတာပေါ့နော်အဲဒါကျွန်တော်တို့ညမှာ culture ပေါ့နော်အဲဒီ culture check ဒီပါတယ်မတုံးကြဘူးလေနော်ဆိုတော့ cash ပဲပေးနေတာပေးနေတော့ကျွန်တော်လည်းကြော်ရရင်မင်းကြီးအနေနဲ့ကျွန်တော်ဒီ person တွေကိုထိသိမ်းတာပေါ့နော်ဒီလိုဒီ tour အစီအစဉ်သွားနေတဲ့အချိန်မှာပေါ့နော်ကျွန်တော်အဲ့ဒါကြောင့်ဒီ cash တွေအများကြီးကျွန်တော် collect မှာရှိတာပေါ့အဲ့ဒီ
ဒါကတော့ error ပြောပြသွားတာဖြစ်ပါတယ်မအေးကြမ်းနိုင်ဆက်တွေစုံစမ်းတင်ပြထားတာပါဘူးဆက်လက်ပြီးတော့ပြည်တော်စုကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီမှာခေါင်းဆောင်သူဖြစ်တဲ့သူရဥရှိမန်အပါဝင်တခြားထိပ်တန်းပါတီဝင်16ဦးကိုပါတီစည်းကမ်းဖောက်ပြမှုနဲ့ဧပြီလ22ရက်နေ့ကစပြီးတော့ပါတီကနေအနားပေးလိုက်ပါတယ်။ဒါပေမဲ့ပါတီစည်းကမ်းဖောက်ပြမှုနဲ့အနားပေးလိုက်တဲ့အထက်မှာ NLD အစိုးရမှတာသနာရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့သူရဦးအောင်ကိုသာပါဝင်ပြီးတော့အလုပ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကိုတာဝန်ယူထားတဲ့ဦးသိန်းစွေမပါတဲ့အတွက်ပါတီစည်းမျဉ်းဖောက်ပြမှုရထုတ်ပေးတယ်ဆိုတဲ့အကြောင်းပြချက်ဟာတသမတ်တည်းမရှိဘူးဆိုပြီးတော့နိုင်ငံရေးအကဲဖြတ်တွေကဝေဖန်ထောက်ပြနေကြပါတယ်။အပြည့်စုံကိုကိုစော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်။
ပြည်သူ့ကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ဟောင်းသူရဥရှိမန်းကသူနဲ့တခြားပါတီဝင်16ဦးတို့ကိုပါတီကအနားပေးလိုက်ကြောင်းဧပြီလ22ရက်နေ့ကအကြောင်းကြားစာရခဲ့တယ်လို့ဧပြီလ24ရက်နေ့ရက်စွဲနဲ့သူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာကြေညာချက်ထုတ်ပြန်လိုက်တာပါပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်သမ္မတဟောင်းလည်းဖြစ်တဲ့ဦးသိန်းစင်ဦးဆောင်ပြုလုပ်တဲ့ပါတီခေါင်းဆောင်တွေရဲ့ CEO ဘက်ကနေသူရဥရှိမန်းနဲ့အပေါင်းပါတချို့ကိုပါတီစည်းကမ်းဖောက်ပြမှုနဲ့ပါတီကနေထုတ်ပြတဲ့ဆိုတဲ့သတင်းနဲ့ထွက်လာပြီးနောက်တစ်နေ့မှာပဲသူရဥရှိမန်းရဲ့ကြေညာချက်ထွက်လာတာပါနိုင်ငံရေးပါတီတခုမှာခေါင်းဆောင်တဦးအဖြစ်တာဝန်ထမ်းဆောင်ခဲ့သူတွေနဲ့ထိပ်တန်းပါတီဝင်တွေကိုအခုလိုစီကံဖောက်ပြမှုဆိုတဲ့အကြောင်းပြချက်နဲ့ပါတီကနေထုတ်ပြတဲ့နေရာမှာသာသနာရေးဝန်ကြီးတာဝန်ယူထားတဲ့သူရဥအောင်ကိုသာပါပြီးအလုသမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းစွေမပါတဲ့အတွက်ပါတီရဲ့လှုပ်ထုံးလှုပ်နှီးနဲ့ပတ်သက်လို့တသမတ်ထဲမရှိတဲ့အပေါ်မေးခွန်းထုတ်ဆရာရှိနေတယ်လို့မြန်မာနိုင်ငံရေးအခြေအနေတွေကိုအနီးကလေ့လာစောင့်ကြည့်နေတဲ့ဒေါက်တာတင့်စွေကပြောပါတယ
်ဒီခါအကြီးကျယ်ဖြစ်เสียကောင်းပါတယ်အဲ့တော့အနေထားချင်းလည်းတူကြတယ်ဟလာပါတီမီကပါတီမှာလည်းရာလုတောင်ဝင်ကမတိမ်မီဒီမှာလည်းဝင်ကြီးဖြစ်လာတယ်ဆိုတော့ရည်ရွယ်မှုကတပိုင်းစီဖြစ်နေတော့ဟိုပါတီစည်းကမ်းဆိုတာပိုပြီးတော့မှလူတွေကသိကြံပြီးတော့မေကွန်ထုတ်ချင်ကြတဲ့အချက်လက်ကြီးဖြစ်ပါတယ်ဗျပြည်သူလူထုပေါ့နော်အကြံ့ခိုင်ပုံရိုးပါတီမဟုတ်တဲ့လူတွေကလည်းအမှန်တမ်းသိကြနေတယ်ဟိုကိစ္စတစ်ခုဖြစ်တယ်နိုင်ငံရေးပါတီတွေမှာအဲ့ဒီလိုထိတ်တန်းကောင်းဆောင်ပေါ့နော်ထိတ်တန်းကောင်းဆောင်တွေကိုလူသိချင်ညာဟိုထုတ်ရလောက်အောင်ထုတ်ခွင့်ပေးရလောက်အောင်ဒီဖြစ်လာတာဟာအဲ့နိုင်ငံရေးပါတီရဲ့တိဆောက်ထားမှုကိုဟိုမေကွန်ထုတ်เสียကတော့အကြီးကျယ်ဖြစ်တယ
်လက်ရှိကြံ့ခိုင်ရေးပါတီတွင်ဖြစ်ပေါ်နေတဲ့ပြန်ဆိုင်မှုတွေနဲ့ပါတီဝင်တွေကိုထုတ်ပြတဲ့လှုပ်ရက်တွေဟာသူတို့ပါတီအတွင်းမှာရှိနေတဲ့ပြောင်းလဲရေးကိုမလိုလားသူတွေရဲ့တွန်းအားပေးမှုကြောင့်ဖြစ်နိုင်တယ်လို့လည်းဒေါက်တာတင့်ဆွေကသုံးသပ်ပါတယ်စစ်ထောင်လိုင်းအရာရှိဟောင်ဘုံမှုအောင်လင်းထုတ်ကတော့သူရဥရှင်မနဲ့တချိန်ကသူ့ရဲ့လုပ်ဖို့ကင်ဘက်တမတော်အကြီးအကဲတွေအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲဒေါန်ဆန်းစုကြည်ကလည်းစစ်တပ်ကမလိုလားတဲ့သူရဥရှင်မနဲ့နိုင်ငံရေးအရာနီးနီးကပ်ကပူးပေါင်းဆောင်ရွက်မှုတွေရှိနေတာကြောင့်အပြစ်ခတ်ရစေးရင်းနဲ့ပြည်တွင်းချင်းညာရေးကိုထိခိုက်စေနိုင်တယ်လို့သုံးသပ်ပါတယ
်ဥရှင်မကလည်းစီးပြင်းနေကုနာဘောဘောဒေါန်သူ့ဘက်ကပုံပြောမှသူက close ဖြစ်လာတဲ့ပိုင်းလေးတွေရှိလာကြတယ်အဲတို့သစ္စာပေါက်ပြီးဆိုတဲ့ပုံမှန်မျိုးတွေဖြစ်လာကြတယ်ဟုတ်ကဲ့ဒီမှာတော့ဟိုသူကရှင်းပြတော့တော့ grouping ဖွဲ့ပြီးတော့တို့ဒီရွေးကောက်ပွဲမှာရွေးကောက်ပွဲတက်လာလဲပါတယ်ရွေးကောက်ပွဲမှာစစ်တပ်ကလူတရာကျွန်တော်လွတ်တယ်ဒီဘုံမူကြီးနဲ့ပူဇော်ရှင်နေဦးအဲ့ဒါကိုရှင်မန်းကလက်မခံဘူးအားလုံးဟိုတော့အဲ့ဒါလေသူပြဿနာတစ်ခုရှိတယ်တော့အဲ့ဒီမှာစပြီးတော့မှတို့စစ်တပ်ကကိုရှင်မန်းရဲ့ကွဲတယ်ကျန်ဩဂတ်စမှာတို့အာနာသိမ့်နေသဘောမျိုးနဲ့ရှင်မန်းကိုဖြုတ်ပစ်တယ်သူကကျွန်တော်နေတယ်လေဒီရခိုင်မဲမှာဆက်ပွဲဖြစ်လာတာတို့ဒီလိုကိုကရှမ်းကိုသွားလို့မှချင်းပြောက်တာတို့လေအချင်းကိုပြန်ဝင်ဖြစ်တာလဲဆိုလို့ဆာမှာဒီစစ်တပ်နဲ့ဒီတော့စုလို့ဘိုင်းမှာဘလောက် compromise လုပ်နိုင်မယ်ဆိုလို့ဆာမျိုးကမှုကြည့်တယ်အခုကလည်းတော့စုနဲ့နင်းအောင်လည်းအရှင်ပြည်တဲ့အနေအထားမျိုးကျွန်တော်တို့မရှိလာဘူးဗျအဲ့တော့ဥရှေမန်းတို့အဖွဲ့ကြီးနဲ့တော့စုနဲ့ပေါင်းညားပြင်တော့စစ်တပ်နဲ့ဒီ NLD နဲ့ဒီရင်ကြားစီဆိုတာတော့ဒီ9နှစ်မှာဒီတိုင်းသွားရင်တော့ဒီမဖြစ်နိုင်အောင်ပြ
အခုကြံ့ခိုင်ရေးပါတီကထုတ်ပြလိုက်တဲ့16ဦးထဲမှာသူရဥရှင်မဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စရာများလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်အများစုပါဝင်နေတဲ့အတွက်ကော်မရှင်အဖွဲ့ဝင်များ အခြားပါတီဝင်များအပေါ်ပြည်ထောင်စုကြံ့ခိုင်ရေးနှင့်ဖွံ့ဖြိုးရေးပါတီဝင်ထိပ်ပိုင်းခေါင်းဆောင်ဆိုသူတို့ချို့ဤပြုမှုလှုပ်ဆောင်မှုများသည်တည်ဆဲစီမင်းစီကံဥပဒေများနှင့်ညီညွတ်မှုရှိမရှိကိုပြည်ခံဖြိုးပါတီဝင်များအပါအဝင်ပြည်သူများနှင့်သက်ဆိုင်ရာတာဝန်ရှိသည့်အဖွဲ့အစည်းများကသုံးသပ်ဆုံးဖြတ်ဆောင်ရွက်ပေးရန်လိုအပ်မည်ဟုယူဆကြောင်းသူရဥရှင်မန်းကသူ့ရဲ့ Facebook လူမှုကွန်ရက်ကတဆင့်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သူဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စရာများလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်နဲ့ဆိုင်တဲ့ကိစ္စရာတွေအတွက်လာမယ့်ဧပြီလ28ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်လို့သူရဥရှင်မန်းကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကုဇော်ဝဲလိုင်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့စကိုင်းတိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါ။ဒီတက္ကဏီရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းမူရခရိုင်လက်ပတောင်းတောင်ကျေးညီစီမံကိန်းနဲ့ပတ်သက်လို့တိုင်းဒေသကြီးလွှတ်တော်ကုစလေတွေကဒီကနေ့ပဲဒေသခံလူထုနဲ့တွေ့ဆုံပြီးတော့သဘောထားတွေမေးမြန်းခဲ့ပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကော်မတီရဲ့အကြံပြုချက်တွေကိုလိုက်နာအကောင့်ထဲဖော်နိုင်အောင်နီးလန်းရှာဖွေသွားမယ်လို့လည်းဒေသခံတွေကိုလွှတ်တော်ကုစလေတွေကကတိပြုခဲ့ပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတော်မအေးမှသတင်းပေးပို့ထားပါတယ်
။လွှတ်တော်နားနေချိန်မှာပဲစကိုင်းတိုင်းဒေသကြီးကလွှတ်တော်ကုစလေနှစ်ဦးဟာရာနဲ့ချီရှိတဲ့ဒေသခံလူထုကိုတွေ့ဆုံခဲ့ပြီးလက်ပတော်တောင်ဒေသခံလူထုရဲ့နှစ်နာမှုတွေနဲ့ပတ်သက်လို့အချက်လက်ကြောက်ခံခဲ့ပါတယ်။ဒေသခံလူထုကတော့လွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုကြိုဆိုခဲ့ကြပြီးသူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ခဲ့ကြတယ်ဆိုပြီးလက်ပတော်တောင်ဇီရိုချေးရွာစမ်းမြောက်ရီကျောင်းတက်ကဆရာတော်ဦးအားလောကကမိန့်ပါတယ်
။ဒီပြည်သူတွေတော့အမှတ်တော့ဒီတိုင်းနဲ့ပြည်သူတွေအမှတ်တွေကိုကြိုဆိုရဲဆိုတဲ့ဆိုင်းမုတ်တွေလည်းပါတယ်။ဒီနောက်တော့ဒီဂျက်ချစ်ဆိုင်ရွက်နေနဲ့ပေါ့ဗျာ။ဒီလူထုကနေပြီးတော့ဒီကျင်းနေစီမံကိန်းလုံးဝဖျက်သိမ်းရေးလို့ပုံမှန်တင်နေလေးရုပ်သိမ်းရေးလို့ငါသူညစ်မြေစာအစစ်ကံအစရှိတဲ့အဲ့ဒါမျိုးဆိုင်းမုတ်တွေလည်းကင်ပြီးတော့ပေါ့ဗျာ။ဒီအားတွေကတကယ်ဒီဒေသမှာလက်တွေ့လူထုတွေကခံစားနေရတဲ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုဒါသူတို့ကိုဆန္ဒပြခြင်းမဟုတ်ဘဲနဲ့ဒါဒီလွတ်တော်အမတ်တွေပေါ့ဗျာတကယ်ဒီလွတ်တော်ထဲမှာဆွေးနွေးတဲ့အချိန်ခါမှာလည်းဒါတွေကိုသိရှိဖို့ရန်တော့အဓိကဆွေးနွေးနေကြတယ်ပေါ့နော
်လက်ပတော်တော့ကျင်းနေစီမံကိန်းကြောင့်နင့်နာခဲ့ရတဲ့ဒေသခံတွေကတော့လွန်ခဲ့တဲ့နှစ်2012ခုနှစ်မတိုင်ခင်ကတည်းကဆန္ဒပြခဲ့ကြတာပါဒီအတွက်2012ခုနှစ်အတွင်းမှာအာဏာပိုင်တွေကအင်အားသုံးနေနေခဲ့တာကြောင့်တန်ဃာတော်တွေမီးလောင်တံရတွေရခဲ့ကြသလိုအဲ့ဒီအချိန်ကတရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ရတဲ့အထိတင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုလိုက်နာအကောင့်ထဲပေါ်တဲ့ကော်မတီအနေနဲ့လုံဆောင်မှုတွေအားနည်းခဲ့တာကြောင့်အစိုးရတက်လက်ထက်မှာအသစ်ပြန်လည်ဖွဲ့စည်းဖို့ရှိတယ်လို့လည်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပြပါတယ်
။ဒီစီမံကိန်းကြောင့်ဒေသခံပြည်သူတွေဘလောက်ထိခိုက်တယ်လဲနင်းနာမှုအဲ့ဒီအရာတွေကိုအထောက်အထားနဲ့ပြနိုင်မှာနော်ကျွန်တော်တို့ကဒါလိုက်နာမှုမရှိဘူးနော်ဒါကြောင့်တရားဝင်တွေအဆွဲဆိုခြင်းဒါဒီနေ့မှကျွန်တော်တို့ကအချိန်နဲ့ချိန်တုံးချိန်မလိုက်နာမှာဖြစ်သိမ်းလို့နော်ရက်တန်လို့ရတယ်အကောင်ကျွန်တော်တို့ကတော့ပြောပါတယ်နော်ပြီးခဲ့တဲ့ကာလအတိုင်းတာရတော့လက်ရောတောင်ဒီစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ပေါ်ဆောင်ရေးကော်မတီနေနဲ့လုပ်ငန်းဆောင်ရွက်မှုကနည်းတယ်ဗျာနော်အဲ့တော့ပြည်သူလူထုကတကယ်စစ်မှန်စွာတင်နေခု2015နော်ကျွန်တော်တို့ရွေးကောက်ပွဲမှာတင်လိုက်တော့အခုဒီလက်ရောတောင်ပေါ်ဆောင်ရေးကော်မတီနေနဲ့ကျွန်တော်အတိတ်ဖွဲ့ရတော့မှာအဲ့လိုအတိတ်ဖွဲ့ရတဲ့အခါကျမှဒီလက်ရောတောင်ပေါ်ဆောင်ရေးကဘာဒီမလိုက်နာဘူးလိုက်နာတယ်အဲ့ချက်မှကျွန်တော်တို့တွေ့ရှိရမှာဖြစ်တယ်ဗျာ
ဒေသခံလူထုကတော့ NLD အစိုးရအသစ်ကိုယုံကြည်အားကိုးခဲ့ပြီးဒေသခံတွေရဲ့နှစ်နာမှုတွေကိုဘယ်လိုဖြေရှင်းပေးမလဲဆိုတာကိုမေးခွန်းထုတ်ခဲ့ကြသလိုလွတ်တော်ကိုယ်စားလှယ်တွေလာရောက်တဲ့အပေါ်မှာလည်းကြိုဆိုခဲ့ကြတာပါဒီအတွက်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့လွတ်တော်ရင်းမှာဘာတွေဆက်လုပ်မလဲဆိုတာကိုလည်းဒေါက်တာသိန်းနိုင်ကဆက်ပြောပြခဲ့ပါတယ်
ဟုတ်ကဲ့လွတ်တော်ပိုင်းရောကျွန်တော်တို့အခုလွတ်တော်ပိုင်းမှာကျွန်တော်တို့ရှင်းပြတာကနော်ကျွန်တော်ပြည်အောင်စုနော်လွတ်တော်ပေါ့ပြည်သူလွတ်တော်လည်းပါလာဥဝန်လေးစောပါလာတော့ကျွန်တော်တို့လိုအပ်သေးတဲ့ဥတွေတွေကိုဥတွေဖြစ်လာအောင်ဥဝန်လေးစောအနေနဲ့တင်ပြဖို့အစီအစဉ်ရှိတယ်လို့ဒီဥတွေတိုင်းလိုက်နာမှုရှိမရှိနော်ကျွန်တော်တို့ကမလိုက်နာတဲ့ကိစ္စတွေကိုတက်ဆိုင်ရာမျိုးနဲ့အုပ်ချုပ်ရေးတိုင်းပြည်အစိုးရလိုက်နာအောင်ကျွန်တော်တို့ကတယ်ထိတွေ့ဆက်ဆံရေးသွားမယ်။သွားလို့မှအစီအမပြေရင်ကျွန်တော်တိုင်းဒေသကြီးနဲ့ထိတွေ့ဆက်ဆံပြီးတော့ကျွန်တော်သွားမယ်။သွားတဲ့ကိစ္စတွေမှာဒီ new တွေတိုင်းမလိုက်နာလို့ကျွန်တော်တို့ကုမ္ပဏီကမလိုက်နာရင်ကုမ္ပဏီကိုကျွန်တော်တို့ကစုဆက်ပြစ်တင်တဲ့အဆင့်တွေဒီကျွန်တော်တို့ black list ကိစ္စတွေဒီကျွန်တော်တို့လွတ်တော်ကနေလုတ်ပေးမယ်အကြောင်းကျွန်တော်တို့ကဒီကိစ္စတွေဒီလိုလုတ်ဖို့အစီအစဉ်ရှိပါတယ်
။ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုဖြစ်တဲ့မြန်မာဝန်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ကြပါတယ်။အရင်အစိုးရဟောင်းလက်ထက်မှာဒေသခံတွေကစီမံကိန်းနဲ့ပတ်သက်လို့အကြိမ်ပေါင်း290တဲ့မနဲ့ဆန္ဒထုတ်ဖော်ခဲ့ကြတာပါ။အခုအစိုးရတစ်ကကိုယ်စားလှယ်တွေကိုတော့ပထမဆုံးအကြိမ်ဖြစ်ဒေသခံတွေကကြိုဆိုခဲ့ကြပြီးဒေသခံတွေရဲ့နှင်နာမှုတွေကိုဖြေရှင်းပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်ရှင်။
မအေးမှတင်ပြသွားတာဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဒီကနေ့အင်္ဂါနေ့မှာကွန်နက်တီကက်ဒလာဝေးယားမေရီလန်ပင်ဆယ်ဗေးနီးယားရော့ဒ်အိုင်လန်စတဲ့အမေရိကန်အရှေ့ပိုင်းပြည်နယ်၅ခုမှာပါတီရင်းပနာမရွေးကောက်ပွဲတွေကျင်းပဖို့ရှိနေပြီးတော့ဒါဟာအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာနောက်ထပ်ကြီးမားတဲ့ဆန်းသက်မှုတစ်ခုဖြစ်လာဖို့ရှိပါတယ်။ဒီသတင်းကိုရိုက်ကသတင်းကိုအခြေခံပြီးတော့ကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒီနေ့မှာကွန်နက်တီကက်ဒယ်လာဝဲမေရီလန်ပင်ဆယ်ဗေးနီးယားနဲ့ရော့ဒ်အိုင်လန်စတဲ့အမေရိကန်အရှေ့ပိုင်းပြည်နယ်၅ခုမှာကျင်းပနေတဲ့ပနာမရွေးကောက်ပွဲတွေမှာသက်ဆိုင်ရာပါတီတွေအတွက်မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေပဲမဲပေးခွင့်ရှိမှာဖြစ်ပါတယ်။Republican တွေဘက်ကစစ်တမ်းတွေအရဒေါ်နယ်ထရန့်ဟာပြည်နယ်၅ခုစလုံးမှာအနိုင်ရမယ်လို့ခန့်မှန်းထားပါတယ်။ Democrat ဘက်မှာတော့ Democrat တွေဘက်မှာတော့ Delaware, Maryland နဲ့ Pennsylvania ပြည်နယ်တွေမှာ Hillary Clinton အနိုင်ရမယ်လို့ခန့်မှန်းထားပြီးကျန်တဲ့ Connecticut နဲ့ Rhode Island ပြည်နယ်တွေမှာတော့အနိုင်ရဖို့ခက်ခက်ခဲခဲရှင်ပြန်ရမယ်လို့စစ်တမ်းတွေကဆိုပါတယ်။မနေ့က Delaware ပြည်နယ်Wilmington မြို့မှာလုပ်တဲ့မဲဆွယ်စည်းဝေးလှုပ်ရှားမှုအတွင်းမိန့်ခွန်းပြောရမှာHillary Clinton ကပြိုင်ဘက် Republican သမ္မတကိုယ်စားလှယ်လောင် Donald Trump ဟာ American ပြည်သူတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးလို့ပြောလိုက်ပါတယ်
။ So Donald Trump says wages are too high in America and he doesn't support raising the minimum wage and I have said come out of those towers named for yourself and actually talk and listen.
American မှာလောက်ခရီညှဉ်းလို့နယ်လို့ Donald Trump ကပြောခဲ့ပါတယ်။ကျွန်မသူ့ကိုပြောချင်တာကသူ့နာမည်သူ့ပေးထားတဲ့မိုးမျော်တိုက်ကြီးပေါ်ကနေဆင်းလာပြီးအောက်ခြေကပြည်သူတွေနဲ့စကားပြောလိုက်ပါအောင်ပြည်သူတွေရဲ့အတန်ကိုနားထောင်လိုက်ပါအောင်ဆိုတာပါပဲ
ဒေါ်နယ်ထရမ့်အနေနဲ့ဇူလိုင်လရောက်ရင်ကလီးဗလန်းမြို့မှာလုံမဲ့ပါတီညီလာခံမတိုင်ခင်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်တည်ကြစေဖို့အတွက်လိုအပ်နေတဲ့ကိုယ်စားလှယ်အရေးအတွက် 1,239 ဦးရဖို့အတွက်တော်တော်ခက်ခက်ခဲခဲရုန်းကန်ရမှာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကဒေါ်နယ်ထရမ့်ရဲ့ပြိုင်ဘက်တွေဖြစ်တဲ့ Republican သမ္မတကိုယ်စားလှယ်လောင်းဂျွန်ကေဆက်စ်နဲ့တက်ခရုစ်တို့ဟာဒေါ်နယ်ထရမ့်ပါတီကိုစားပြုသမ္မတလောင်းမဖြစ်အောင်လို့လာမယ့်ပနာမရွေးကောက်ပွဲ၃ခုမှာပူးပေါင်းပြီးမဲဆွယ်စည်းရုံးရမယ်လို့ကြေညာထားပါတယ်
။ If you collude in business or if you collude in the stock market they put you in jail but
စီးပွားရေးလုပ်ငန်းမှာအဲ့ဒီလိုသဘောတူညီချက်မျိုးနဲ့အလုပ်လုပ်ရင်ခင်ဗျားထောင်ထဲရောက်သွားမယ်။ဒါပေမဲ့နိုင်ငံရေးမှာကြတော့နိုင်ငံရေးစနစ်ကပြည့်ဝင်းတာဖြစ်လို့အဲ့ဒီလိုပူးပေါင်းမှုမျိုးတွေကိုလုပ်ခွင့်ပြုထားတယ်။အမှန်တော့ကျွန်တော်ဝမ်းသာမိပါတယ်။ဘာလို့လဲဆိုတော့အဲ့ဒီလိုပူပေါင်းတာဟာသူတို့ဘလောက်အားနည်းနေတယ်ဆိုတာကိုသူတို့ဘလောက်တနာစရာကောင်းနေတယ်ဆိုတာကိုပြလိုက်တာပါပဲ
ဒါကတော့မနေ့ကရော့ဒ်အိုင်လန်ပြည်နယ်မှာလုပ်တဲ့မဲဆွယ်စည်းဝေးလှုပ်ရှားမှုအတွင်းမှာဒေါ်နယ်ထရမ့်ကပြောသွားတာပါဒီနေ့ပနာမရွေးကောက်ပွဲကျင်းပမယ့်ပြည်နယ်တစ်ခုဖြစ်တဲ့မေရီလန်းပြည်နယ်မှာဒီမိုကရက်ပါတီဝင်ဖြစ်မှတ်ပုံတင်ထားတဲ့ဦးထွန်းအောင်ကတော့ဒီနေ့ရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဟီလာရီကလင်တန်နဲ့ဘာနီဆန်ဒါးတို့နှစ်ဦးတည်းကဟီလာရီကလင်တန်ကိုရွေးချယ်မဲပေးဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်
ဟိုဒီမိုကရက်ပဲပြင်းနေလေအဲ့တော့ဒီမိုကရက်တဲ့ဘလူးပေးမလဲဟိုဟီလာရီကလင်တန်ကိုမဲပေးဖို့ရည်ရွယ်ထားတယ်ဒီပဘလစ်ဘင်ဘက်ကတက်လာတဲ့လူကိုနိုင်နိုင်တာကဟီလာရီကလင်တန်ပဲရှိတယ်ဆန်ဒါးစ်ကသူတို့ကလက်ဝဲဆန်တယ်လို့သူတို့ပြောတယ်မိဒီကတည်တဲ့အချိန်မှာသူတို့ကအဲ့လိုလေဆိုရှယ်လစ်ဆန်တယ်လက်ဝဲဆန်တယ်ဆိုရင်သူတို့ကသတိထားတယ်အဲ့တော့အဲ့လိုများဖြစ်သွားလို့ရှိရင်ဒီမိုကရက်ဘက်ကရှုံ့သွားနိုင်တယ်။ဒါတော့ဟီလာရီကလင်တန်ဆိုလို့ရှိရင်တော့ယူရလို့ရှိရင်အဆင်ပြေမယ်လို့ယူဆတယ်
။ဘာနီဆန်ဒါးကတော့နယူးယောက်ပြည်နယ်ရွေးကောက်ပွဲမှာပြိုင်ဘက်ဟီလာရီကလင်တန်ကိုရှုံ့နိမ့်သွားတဲ့အတွက်လာမယ့်ဇူလိုင်လနှောင်းအမိုင်းမှာဖီလာဒဲဗီးယားမြို့မှာလုံမဲ့ဒီမိုကရက်ပါတီညီလာခံမှာပါတီကိုယ်စားပြုသမ္မတလောင်းဖြစ်ဖို့လုံလောက်တဲ့ကိုယ်စားလှယ်ရည်တွယ်ရဖို့ခက်ခဲသွားပြီဖြစ်ပါတယ်။
ကိုရဲကောင်တင်ပြတော့တာဖြစ်ပါရခင်ဗျာတော်တာရှင်များခင်ဗျာအခုည9နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာမြန်မာနိုင်ငံရဲ့အမိကိုဘာမလို့ခေါ်မလားမြန်မာလို့ပဲတုံးမလားဆိုတာကိုဆွေးနွေးကြဖို့ရှိပါတယ်ဆိုတာကိုအတိပေးလိုက်ရပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုနားဆင်နေကြတာတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြရမှာဒီကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်စီစဉ်နေတင်ဆက်တဲ့အခါမှာဆိုရင်တော
့ညမကြီးကတော့ဆန်လေးစပါးကြီးတက်လာတော့ဒီလိုတွေအဆင်ပြေဒီလိုလည်းပဲတစ်ဖက်မှာစားတုံးနဲ့ဒီလိုအနေနဲ့ကြတော့ဒီစပါးကြီးဆန်လေးကြတဲ့ကိစ္စ
အပတ်စဉ်စီဝါရေးကဏ္ဍမှာပြည်စုံကိုနားဆင်ကြရဖို့ရှိပါတယ်ဒါအပြင်တုဒ္ဒဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။နိုင်ငံသားဝန်ကြီးဒေါ်အောင်ဆန်းစုကြည်အတွက်ဆောင်းရန်ရှောင်းရန်များဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့အတွေ့အမြင်ကဏ္ဍမှာဆောင်းမချင်းကာဝီချောင်းကစ်တဝန်းကရေးသားထားတဲ့ဆောင်းမကိုဥစွာတင်ပြပေးပါမယ်။ရာဇဝင်မှာပထမဦးဆုံးကျင်အဖြစ်ကမ္ဘာမှာစံနမူနာထားခံရတဲ့အထိကြေကြားခဲ့တဲ့နိုင်ငံရေးစံပြပုဂ္ဂိုလ်လည်းဖြစ်Nobel ငြိမ်းချမ်းရေးဆုရှင်တဦးတည်းဖြစ်သူဟာနှစ်စဉ်ဆုံတွေ့နေကြအာဆီယံဝန်ကြီးများအစည်းအဝေးမှာပါဝင်လာပြီးဖြစ်ပါတယ်။မြန်မာနိုင်ငံသားကြီးဝန်ကြီးအစ်တဒေါ်အောင်ဆန်းစုကြည်အနေနဲ့တချိန်ကသူမနဲ့ဂျာမန်ဆက်ဆံရေးမပြေမပြစ်ဖြစ်ခဲ့တဲ့အဖွဲ့ကြီးနဲ့ပတ်သက်ပြီးတော့တည်ထားတဲ့အချက်တချို့ရှိနေတယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။ပထမအချက်အနေနဲ့ဒေါ်အောင်ဆန်းစုကြည်ဟာမန်လျှော့ပြီးတော့ချိုးချိုးနေနေဖို့လိုတယ်လို့ရေးသားထားပါတယ်။1990ခုနှစ်ကစလို့ဒေါ်အောင်ဆန်းစုကြည်ဟာကမ္ဘာတစ်လွှားကအာယုံစူးစိုက်တာခံခဲ့ရသူဖြစ်တယ်လို့ဒီမိုကရေစီအရေးမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတကာမီဒီယာတွေရဲ့ခေါင်းကြီးပိုင်းမှာပါနေပြီးနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့သူဒီကမ္ဘာလုံးရဲ့အတိအမှတ်ပြုတာခံခဲ့ရသူဖြစ်ပါတယ်။တခြားအာဆီယံဝန်ကြီးတဦးတယောက်မှဒီအစီအမျိုးမရှိကြပါဘူးလို့ထောက်ပြထားပါတယ်။ဒုတိယအချက်ကတော့အာဆီယံဝန်ကြီးအစည်းအဝေးမှာဝန်ကြီးတွေတရားဝင်မျက်နှာစုံညီမတွေ့ခင်အလို့သဘောကျိုးပြီးတော့တွေ့လို့ရှိပါတယ်။တခါတလေပြင်ဆင်ပြောင်းလဲတာတွေလုပ်လို့ရှိပါတယ်။တချို့ကိစ္စတွေဟာအလွန်ရေးပါတာတွေရှိပြီးတော့ဝန်ကြီးတွေမတွေ့သေးခင်မှာထိတ်တန့်အရာရှိတွေတွေ့ပြီးတော့ဆွေးနွေးကြလို့ရှိတယ်လို့ရေးသားထားပါတယ်။တတိယကတော့တိခံမှုထားဖို့လိုပါတယ်။နားလည်ထားမှာကတော့အာဆီယံအဖွဲ့ဟာဆုံးဖြတ်ချက်ကိုအားလုံးသဘောတူညီမှုနဲ့ဆုံးဖြတ်ပါတယ်။ဘလောက်ပဲအချင်းယူယူအားလုံးသဘောတူရမယ်ဆိုတဲ့မူဝါဒရှိထားပါတယ်။လွတ်လပ်တဲ့သူမအတွက်ဒုက္ခကြုံနိုင်ပါတယ်လို့ထောက်ပြထားပါတယ်။စရတ်ရချက်ကတော့ဒီနှစ်အစည်းအဝေးဟာလာအိုနိုင်ငံကဥက္ကဋ္ဌဖြစ်တာဝန်ယူကျင်းပမယ့်နှစ်ဖြစ်ပြီးအဖွဲ့ကြီးအနေနဲ့အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊ရုရှား၊တရုတ်စတဲ့နိုင်ငံတွေရဲ့ထိတ်တန့်ခေါင်းဆောင်တွေနဲ့ထိတွေ့ရတဲ့အခါဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံတကာအခြေအနေတွေပေါ်မှာရှုမြင်ပုံတွေအာဆီယံအတွက်အသုံးတင်မှာဖြစ်ပါတယ်။ဒီနေရာမှာအာဆီယံရဲ့ရှုမြင်မှုဖြစ်အောင်အဖွဲ့ကိုကိုယ်စားပြုပြီးတော့မြန်မာနိုင်ငံအနေနဲ့ညှိနှိုင်းဆွေးနွေးဆောင်ရွက်တင်ပါတယ်လို့ရေးသားထားပါတယ်။နောက်တစ်ချက်ကတော့ဒေါ်အောင်ဆန်းစုကြည်ဟာတခြားအာဆီယံလုပ်ဖော်ကင်ဘက်တွေပေါ်မှာဂရုစိုက်တယ်လို့ရေးသားပါတယ်။တတိယချက်မှာကဒီလူတွေဟာသူမလောက်အတွေ့အကြုံမရှိကြပါဘူး။သူမလိုလေကဘာကအာယုံစိုက်ခံရသူတွေမဟုတ်ပါဘူး။သူမရောက်ရှိနေတဲ့အတွက်သူတို့မှလောင်းရိပ်မိတယ်လို့ဖြစ်နေပါလိမ့်မယ်။တချို့ပြင်းစရာကောင်းတဲ့မိန်ကုံးပြောဆိုတာတွေကိုလည်းတီးခံနားထောင်ပေးဖို့လိုပါတယ်လို့ရေးသားထားပါတယ်။နောက်ပြီးသူမအနေနဲ့မြန်မာနိုင်ငံမှာတမရရဲ့အထက်မှာရှိနေတယ်ဆိုပေမဲ့အာဆီယံဝန်ကြီးတွေရဲ့အထက်မှာတော့ရှိနေတာမဟုတ်ဘူးဆိုတာကိုသတိထားရလိမ့်မယ်ဆိုပြီးတော့ထောက်ပြထားပါတယ်။ပြည်စုံကိုတော့ thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်။နောက်ထပ်တင်ပြချင်တာကတော့ဒေါအောင်ဆန်းစုကြည်နဲ့နီးစပ်သူတွေလို့ထင်ရတဲ့သူတွေကိုအရင်အာဏာရပါတီကနေထုတ်ပြလိုက်တယ်ဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးကို thestreettimes.com မှာဖတ်ရှုရပါတယ်။အရင်လွှတ်တော်သဘာဝတိဟောင်းလဲဖြစ်ပြီးခဲ့တဲ့အော်ဂူလာကကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌရာထူးကနေဖေရှားခံခဲ့ရသူတူရဥွှေမန်းအပါဝင်ခေါင်းဆောင်18ဦးကိုပါတီကနေထုတ်ပယ်ပြလိုက်တယ်လို့အဲ့ဒီအထက်မှာပါတဲ့အရင်လွှတ်တော်ကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ဦးခင်ရွှေကပြောတယ်ဆိုပြီးတော့ရေးသားထားပါတယ်။အစိုးရတဲ့ပူပေါင်းဆောင်ရွက်မှုတွေလုပ်တဲ့အတွက်အခုလိုဖြုတ်ပစ်တာထင်တယ်လို့သူကပြောတဲ့အကြောင်းရေးသားထားပါတယ်။ပါတီဝင်ဖြစ်နေသည်ဖြစ်စေမဖြစ်သည်ဖြစ်စေကိုစားပြုသည်ဖြစ်စေမပြုသည်ဖြစ်စေသူ့ရဲ့နိုင်ငံရေးခံယူချက်အရပြည်သူလူထုအတွက်နိုင်ငံအတွက်အကျိုးရှိမယ်လို့ထင်တာကိုသူလုံးမှဖြစ်တဲ့အကြောင်းလွတ်တော်နဲ့ပူပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းသူရဥရှိမန်းကပြောတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဗီအိုအမေရိကန်တမ်းမြန်မာပိုင်းစီစဉ်ကအင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့တင်ဆက်နေပါတယ်။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနေ့ကနိုင်နားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ Idiom ne, jimbyame, idiom atongaro.
Hard of hearing.
Pipare, salungbanga. H A R D, hard ga keta. O F off. H E A R I N G, hearing a. Na chayara, soro. Sukwite hunye, taya, tibigaro. Na chayara keta bo. Di dungye, idiom adibigaro, shimare. Na kangong bachayara. Na nene lini dagu.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Chino Puaga, think Namajabu, Nanine Leni, eh? Dajam, Chino Piojinago, do Nale Yao, or Biro Puare Lilu Tibi Yavade.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kangong bachayara, na nene leni dagu, idiom atunya, belu piomle.
Hard of hearing.
Lu piolu yavare, eragaro, digrimne, dimpia gere, idiom atume pipare.
American idiom tong English sa tingan sa gu tin set pi ka da phit par de aku lo apat sin kana ri gu thau lin pi ba daw me si yin no yin song daw si wa yi kana gu na sin ya ba me myama nai ngan atwin ni sin san wa yu sa tou mu nong pu mo ti ja so ti nai yi atwet myama nai ngan san da ba atin juk ka u saung pi lo pi ne tai data ji 14 hu atwin ma shi de mi da su paung 4000 tan ga ni patama u song jin phit sit tan kaok yu bu pin sin ni bi phit par de di sit tan gu Ebila ne Mila Nala de Majimpa Doma Piparelu. Mimaning a Sansaba, Dinjo, Dutia Okta, Doctor Sutonga Piovare, Mimaning a Sansaba, Dinjo Nine, Dissitangani, Blue Yella de Treble Labu, Molin, Tadale, Surari Guro, a good dream by a Siwaiganama, Kuzo Willinga, said to Mimia Tin Setabarekmia.
ကိုရှာနေဆိုတော့ကျွန်တော်ခံမှန်းတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီမှာတော့ဟိုဆိုတော့စာတန်းကြီး 14 အဲကျွန်တော်တို့ဒီမှာတကယ်တမ်းပူလာမပူလာလားဒီကြာမသိဘူးเนาะအဲစားသုံးမှုကလည်းကျွန်တော်ပုံမှန်အဲကဘာမှအများဆုံးဆိုပြီးသတ်မှတ်ထားတယ်ပေါ့เนาะအဲတကယ်စားလားမစားလားကိုယ်ကလည်းမလဲဆိုရင်ကျွန်တော်တို့ကဘာနိုင်ငံမှာလည်းတကယ်စားသုံးမှုပုံစံကြီးကြောင်းလာတယ်ပေါ့เนาะဥပမာဆိုပါလို့ကျွန်တော်ရန်ကုန်မြို့လိုမန္တလေးမြို့လိုဆိုရင်တော့စားသုံးမှုပုံစံကမနေ့တတိယကိုတုံးတဲ့ကျွန်တော်ကတကယ်စံမစားတော့ ာတိမှာခါကြမှာကျွန်တော်ကခုနဟိုကျွန်တော်ပြန်ကန်ထားလဲဆိုရင်ဘယ်လောက်ထားတင်လဲဒလကထားမှာနလကထားမှာနလကတော့ဘယ်လောက်ကုန်မလဲစားစီပေါ့နော်ဒါတွေတွက်ချက်လို့ရမယ်ဒီဘက်မှာလည်းဟိုရှန်တယ်ဟိုရှန်မှုဆိုရတယ်ဒါတွက်ချက်လို့ရမယ်လို့ကျွန်တော်မြင်ပါတယ်
ကျွန်တော်တို့သိရတာကဆရာတို့အခုစစ်တမ်းကောက်မြန်မာနိုင်ငံစံစဘာတင်းချုပ်ကကောက်မဲ့စစ်တမ်းကဟိုအဓိကဘလို့အချက်တွေပေါ်အခြေခံပြီးကောက်ပါမလဲဆရာကျွန်တော်တို့သိထားတဲ့အချက်တွေနဲ့တဘောကဝင်ငွေဘာပေါ်ဘလောက်စားသုံးတယ်လဲဝင်ငွေဘလောက်ရှိတယ်လဲဘလို့စံမျိုးစားတယ်လဲဆိုတာတွေလားဒါမှဘလို့အချက်တွေပေါ်အခြေခံပြီးဆရာတို့ဟိုဘာပေါ်စစ်တမ်းကောက်တဲ့အချက်တွေကဘလို့အချက်တွေလဲဆရာ
ပါလာတော့ခေါနာစားစားသုံးမှုတွေကျွန်တော်တို့ပါတယ်ဒါကမှလည်းခေါနာအဲ့တော့ site ဟိုလေနမားတွေဘယ်လောက်ဆိုင်ကြိုးတယ်ဘုံဝင်ငွေဘယ်လောက်ရတယ်နောက်ကျွန်တော်ရဲ့ဝင်ငွေရဲ့ဘယ်လောက်ရတယ်နှုန်းကဒါအစားအစာပေါ်မြေကိုနေရတယ်ပေါ့နော်ဆိုတော့ဝင်ငွေရဲ့30ရယ်နှုန်းလား20ရယ်နှုန်းလားဆန်တော့သုံးဆွဲနေရတယ်ဆောင်းနေရတို့များကျွန်တော်ကဆန်နောက်စားလုံးနဲ့ကျွန်တော်တို့ဆန်တပါးမျိုးစားပေါ့နော်ဆောင်းနေရတို့ကိုယ်ကလက်ရှိစားလုံးနေရတဲ့ဥစ္စာပဲအတုံးမို့ ရဲ့ဝင်ငွေပို့ရရင်တော့ဘယ်လိုဆံမျိုးပြောင်းလဲစားတော့မလဲဆိုတာပေါ့နော်ဒါတွေလည်းပါပါတယ်နောက်တစ်ခါလက်ရှိကျွန်တော်ဖြည့်ဆို့တဲ့လူတွေရေခံဆက်လက်တွေဖြစ်နေပညာရေးချင်းတို့တော့ဒုရင်းဝင်ငွေတို့ဒါတွေရတဲ့လူတွေရောပါပါပြီးသားဖြစ်မှာပေါ့နော်
အခုလိုမျိုးစစ်တမ်းကောက်ယူလိုက်တဲ့အတွက်သဘောကလည်းတမားတွေတနည်းမှာဘယ်နဲ့အေကထွက်တယ်အဲ့ဒီဟာသူတို့အရင်ဘက်ကိုဘယ်လောက်ဘယ်နေရာခံတော့ပြန်ပါတယ်သူတို့အမြတ်ကဘယ်လောက်ရတယ်မိသားစုစားသုံးစရာဘယ်လောက်ကုန်လဲဆိုတော့အဲ့တော့အဲ့လိုမျိုးတွေတိလာပြီဆိုရင်ဆရာတို့ကလည်းတမားတွေဝင်ငွေတိုးအောင်အမျိုးကောင်းတဲ့စပားတွေစိုက်နိုင်အောင်ဆရာတို့ကူညီထောက်ပံ့ပေးဖို့ဒါမှမဟုတ်နီလန်းရှာပေးဖို့ပံ့ပိုးပေးဖို့တွေရှိသလားနောက်တစ်ဖက်မှာအဲ့ဒီဟာနဲ့ဆန့်ကျင်ဘက်ကိုဖြစ်တာဒီစားသုံးသူတွေဘက်ကရောဘယ်လိုตบอทามเลยซาต้งตุฤอกงจตตะอออบลูซันนี่โกอจุวาบออาหารปูชีอองซาต้งเมซราฤยอเสียรุไอ้นอกเสตฤปาลามละเสีย
จารย์เราก็เราเสแดงกอกได้เคสอ่อดาละสิชีนี่มันอติชีออลุเตหาเวบ่เนาะตัวแล้วบ่ชีแหนภิยอมาถ้าจารย์เราก็ดีเลยนะมายนี่เนี่ยคุณน่ะละสิณีท้ามาโหผิดๆเนี่ยซีตะคูบ่ยาโหจารย์เราก็นับไปผิดเนี่ยโหเนมายก็รอสันนี้สบายอยู่จ่ะรอตูรู้ด้วยสินดีติบ่เลยเวဒါပေမဲ့စားသုံးတဲ့ဒီလူအနေနဲ့ကျတော့ဒီစပါးလေးဆန်လေးတက်ရစားလို့တော့ကဘလောက်ပါတယ်ဖြစ်နေလဲပေါ့အဲဒီအချိန်မှာကျွန်တော်က equilibrium မျှကြည့်ရအောင်တော့ဆောင်ရွက်ဖို့လိုတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီ data တွေရတဲ့အတွက်ကြောင့်မို့လို့ဒါနိုင်တော့ဖွဲ့စည်းတော့မဲ့ဒါအစိုးရတဲ့ကျွန်တော်ညှိနှိုင်းပြီးဆောင်ရွက်သွားမှာပေါ့နော်နော်နိုင်ငံကဖွဲ့စည်းနေဆိုတော့ကျွန်တော်တို့စိုက်ကြိုးနေရဘလိုမျိုးတွေစိုက်နေရနေကြတဲ့ပြည်သူတွေရေးကွက်လိုအပ်ချက်ကဘလိုစပါးမျိုးတွေလိုအပ်တယ်ဘာသာကျွန်တော်ကပြည်တွင်းမှာတော့ဘလောက်စားသုံးတာဒီလိုလိုကြောင်းမလို့ကျွန်တော်ကဒီကဘလောက်ရောင်းချလို့ရတယ်အဲရောင်းချလို့ရတဲ့ဈေးကဘလိုလုပ်မလဲပေါ့နော်ဒါတွေကိုကျွန်တော်ကသိရှိရမှာဖြစ်တယ်နောက်တစ်ခါလည်းဓမ္မတွေကိုအတွက်လည်းခုနပြောတဲ့ဘလိုဈေးကလိုအပ်ချက်ရှိတဲ့မျိုးတွေကိုကြောင်းနဲ့ဆိုက်ကူးနေအောင်ကျွန်တော်ကဝင်ကြည့်ပြီးအစီအစဉ်ရှိပါတယ်နောက်တစ်ခါဒီဘက်မှာလည်းကျွန်တော်ဘာလုပ်နေလဲဆိုရင်ကျွန်တော်အားဖြင့်အာရဆန်ပေါ့နော်ဒါလည်းကျွန်တော်တို့ဒီ lift fan နဲ့ကျွန်တော်ကူညီနေပဲကျွန်တော်တို့ဆောင်ရွက်နေတာမျိုးတွေရှိပါတယ်ဒါတော့ကျွန်တော်ကဒီဆန်ထဲမှာအာဟာရအဲ့ဒီဆုံးပေါင်းထည့်သွင်းနေပြီးတော့မှပြီးခဲ့တဲ့ဒီရပိုင်းတွင်မှပဲဒါစတင်မိတ်ဆက်တဲ့အခမ်းအနားလေးလုပ်ခဲ့တာရှိပါ
တယ်။ဆောစောဆရာပြောသလိုဆန်တွေကိုအဟာရရှိတဲ့ဆန်တွေလူထုအတွက်ပို့ပြီးတော့အကျိုးရှိတဲ့ဆန်တွေကိုသိပ္ပံနီးကြကြစိုက်ပျိုးထုတ်လုပ်နိုင်ဖို့အတွက်မြန်မာအခုအစပြိုးပြီလို့ပြောလို့ရမလားဆရာ
။ဟုတ်ကဲ့ပါတယ်။ကျွန်တော်တို့စပြီးတော့ကြောင်းလဲပြီးပါတယ်။ဒါတော့လေကျွန်တော်တို့ကဟိုဒီလိုလေကန်တဲ့ဖွံ့ဖြိုးတိုးတက်မှုဆိုတာတော့အဓိကဥဆောင်မှာတော့အစိုးရပေါ့ဗေနိုင်ငံတည်ကိုနော်။အဲကျွန်တော်ကအခုလာနေအစိုးရအတွက်ကတော့ဒါကျွန်တော်ရက်ဖက်အဖွဲ့ကြီးရက်ဖက်အတင်းအဖွဲ့ကြီးတောင်လယ်သမားတွေတော့ကျွန်တော်ဒီစိုက်ပျိုးရေးနည်းလည်းလုပ်ကြတဲ့လူတွေနဲ့ပို့ပြီးတော့မှပြီးပေါင်းဆောင်ရွက်ပြီးတော့မှနိုင်ငံအဖွဲ့ကြီးအနေနဲ့ပို့ပြီးပေါင်းဆောင်ရွက်လာနိုင်မယ်လို့မြင်ပါတယ်အစိုးရအနေဥဆောင်မှုမပေးနိုင်ဘူးဆိုရင်တော့ကျွန်တော်ကပြီးပေါင်းခက်ပါနိုင်ငံအဖွဲ့ကြီးတွေရဲ့အစိုးရစီပဲသွားတာပေါ့နော်အစိုးရအစိုးရရဲ့လေယာဉ်စိုက်ပျိုးရေးဆိုင်ရာဝန်ကြီးဌာနသူတို့ရဲ့ interest ဆိုတော့စိတ်ဝင်စားမှုပုံမူတည်တယ်သူတို့စိတ်ဝင်စားတာရန်ရုံးမဟုတ်ပဲねတခြားမျိုးတွေစိတ်ဝင်စားတယ်ဥပမာဆိုတော့ကျွန်တော်ဆက်မျိုးတွေဒါဘလဲတူတာကိုစိတ်ဝင်စားရဆိုတော့ဒီဘက်ကျန်တဲ့အပိုင်းတွေကိုရောက်မလာဘူးဖြစ်တာပေါ့နော်
ဟုတ်ကဲ့ဆရာဒီဟိုစစ်တမ်းအတွက်ကုန်ကြစရိတ်ဘာညာအားလုံးကတော့မြန်မာနိုင်ငံစံစပါအတင်းချုပ်ကပဲကုန်ကြခံမှာပေါ့
သူစစ်တမ်းကောက်တာတော့လက်ရှိပေါ့နော်ကျွန်တော်တို့ဒီစံစပါအတင်းချုပ်ကဥဆောင်ပြီးတော့ဒါဆိုင်ကုန်တွေတင်းနေနောက်တစ်ခါစစ်တမ်းကောက်တဲ့အဖွဲ့အစည်းကတော့ဒါဆက်ကြီးတက်လို့ဒါနေရာစီးပွားဌာနအနေပြီးတော့ဒီနောက်တာကတော့ပေါ်မှာကတော့တော်တော်တင်ပြနေလို့ဥဆောင်နေတယ်ဆရာဆရာမတွေအကြောင်းသားတွေကကျွန်တော်ကောက်ကိုလုပ်နေရပါအဲ့တော့ကျွန်တော်တို့ကဒီစစ်တမ်းကတော့ဘာပဲဖြစ်ဖြစ်ဒီတိုင်းမျိုးတွေဒီဥဖွဲ့ပြီးရောမယ်ဆိုတော့တော့တရားဝင်နေရနေပြီးအထောက်ကူပြုမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်အဲ့ဆိုတော့အဲ့ဒီအနေနဲ့လည်းပေါ်ရရတဲ့ဒီဒီကြတွေပေါ်မူတည်ပြီးရောမှတိုင်းမျိုးတွေဒီနေရာဆက်ဝေးကဏ္ဍတို့တရားမှားတွေတော့ကောင်းမွန်တဲ့မူဝါဒနဲ့အကောင်းတဲ့ပေါ်နိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ကြိုက်တော်လို့ပါ
ဥဇော်ဝင်းနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါတက္ကသိုလ်မှာဘွဲ့ယူတော့မယ့်အသက်66နှစ်အရွယ်အမေရိကန်အဖိုးအိုတယောက်ရဲ့အကြောင်းကိုစီစဉ်သူမတ်အေးတန်နာကျော်နဲ့သူမတ်စုမုံကကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီတစ်ပတ်တူတာဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်အောင်စုကကမ္ဘာအသက်ကြီးဆုံးចောင်းသားအကြောင်းမျှဝေခြင်းပါတယ်လူတယောက်အသက်ရှင်ဖို့မလွယ်တဲ့အရွယ်မှာအမေရိကန်ပြည်အောင်စုကအဖိုးအိုတူ
ဆွေးမလျှော့ပဲနဲ့ပညာသင်ကြားခဲ့လို့နောက်လာမေလာဆိုရင်ပဲဘွဲယူရတော့မှာပါပညာလိုအိုဒီမရှိဆိုတဲ့ဆိုယိုနဲ့အညီအသက်96နှစ်အရွယ်အထိပညာသင်ယူဖို့ဆွေးမလျှော့တဲ့အမေရိကန်အဖိုးအိုတစ်ယောက်ကမကြသေးခင်ကပဲဘွဲကြိုသင်တန်းတွေပြီးဆုံးသွားတဲ့အတွက်အသက်အကြီးဆုံးဘွဲရာအကြောင်းသားတူဖြစ်လာတော့မှာဖြစ်ပါတယ်စုမွေအန်အော့ဘိုကောင်းလိုက်တာဟဲ့
ဟုတ်ပါအမရဲ့အသက်96နှစ်ထဲမှာနော်ဒီအသက်အရွယ်မှာတက္ကသိုလ်အတန်းတွေတက်နိုင်နေဆိုတာတကယ်ကိုအန်အော့ချီးကျူးစရာပဲ
စုမွေဖိုးဖိုးဂွန်ဇဲလက်စ်ကကြောက်တက်မနေဘူးအင်ဂျာတွေလှုပ်ဆရာမရှိဘူးဆိုရင်တော့သူကသူ့အရန်ကိုဂုံယူခဲ့ရတဲ့သူ့ရဲ့ငငယ်တုန်းကအကြောင်းတွေကိုစီကာပက်ကုံပြောပြတော့တာပဲတဲ့အင်ဂျာလှုပ်ဆရာရှိရင်တော့သူကအင်ဂျာကိုပဲတေချာအာယုံဆိုင်ပြီးတော့လှုပ်တယ်လို့သူ့ရဲ့သူကပြောတယ
်ဟုတ်မှာပေါ့အမရဲ့သူကဒီလောက်တောင်မှအသက်ရှည်တာသူ့မှာလည်းပြောပြစရာတွေတပုံးကြီးနေမှာပဲသူပြောတာတွေကစိတ်ဝင်စားစရာအရန်ကောင်းမယ်နော်အမ
စိတ်ဝင်စားစရာပေါ့ညီမရဲ့သူကမှတ်ညံလဲတိတ်ကိုကောင်းတာမူလာတဲ့တော့ကဆရာဆရာမတွေအထိမှတ်မိတယ်
Instead of the lake where the river is, and I go through my life, you know, since I can remember.
ကျွန်တော်အိမ်မှာအိမ်ရတဲ့လဲပြီးဟိုးအရင်ကအကြောင်းတွေပြန်စဉ်းစားနေပြီလားကျွန်တော်မှတ်မိသလောက်ငငယ်ကအကြောင်းတွေကိုအကုန်ပြန်စဉ်းစားကြည့်တယ်တက္ကသိုလ်တက်တဲ့အကြောင်းတွေလည်းပါတယ်ပေါ့အချို့ဆရာဆရာမတွေကိုကျွန်တော်မှတ်မိသေးတယ် Miss Husby နဲ့ Miss Lewis တို့ကကျွန်တော်ပထမတန်းနဲ့ဒုတိယတန်းကဆရာမတွေပေါ့၃တန်းရောက်တော့ Mrs. Baggett အတန်းမှာတက်ရတယ်။၅တန်းရောက်တော့ဆရာ Mr. Holcomb ကျွန်တော်ငငယ်ကကြောင်းတက်တဲ့ပုံတွေကိုမျက်စိတည်းမြင်ရောင်နေတော့မယ်
။ဖိုးဖိုးကွန်ဇဲလက်စာ1936ခုနှစ်ထဲကအထက်တန်းကြောင်းပြီးခဲ့တာပါ။ဒါမြေ1942ခုနှစ်မှာရေတက်ထဲဝင်ပြီးတော့1943ခုနှစ်မှာတော့သူက Marine တက်ကန်တက်တသားဖြစ်နေဒုတိယကမ္ဘာစစ်တွင်မှာဂျပန်နိုင်ငံ Okinawa ကျွန်းမှာတာဝန်ထမ်းဆောင်ခဲ့ပါတယ်။စစ်တပ်ကထရလာပြီးတဲ့နောက်မှာတော့ဖိုးဖိုးဂွန်ဇဲလက်စ်ကသူ့ညီရဲ့ဆောက်လုပ်ရေးကုမ္ပဏီမှာဝင်ပြီးတော့အလုပ်လုပ်ခဲ့တယ်။နောက်1952ခုနှစ်ကျတော့သူ့ရဲ့ကိုယ်ပိုင်ကုမ္ပဏီလေးတစ်ခုထောင်ပြီးတော့တစ်ချိန်တည်းမှာပဲ USC တက္ကသိုလ်မှာကျောင်းတက်ခဲ့တယ်။ဒီနှစ်တော့သူ့ရဲ့မိသားစုကဖိုးဖိုးဂွန်ဇဲလက်စ်ရဲ့ဘွဲလက်မှတ်ကိုနေရံပေါ်မှာချိတ်ချင်တယ်လို့ဝိုင်းပြောတော့သူကလည်းသူကျောင်းပြီးဖို့တဘာသာကြံနေသေးတဲ့အကြောင်းအဲဒီတော့ကကျွန်မပြောပြခဲ့တာ
။ We called up USC.They look what rocket up.
ကျွန်တော် USC တက္ကသိုလ်ကိုဖုန်းဆက်မိတယ်။သူတို့ကျွန်တော်နာမည်ကိုကြောင်းစင်းမှာရှာပေးတယ်လေ။သူတို့ကကျွန်တော်ကိုဖုန်းပြန်ဆက်ပြီးကျွန်တော်တဘာသာပြီးဖို့ကြံသေးတယ်လို့ပြောလို့ကျွန်တော်ကြောင်းပြန်တက်ရတာ။အဲ့ဒီကြံတဲ့တဘာသာကိုအပြီးဖြတ်ဖို့ USC တက္ကသိုလ်မှာပဲပြန်တက်ခဲ့တယ
်။အဲ့တော့ဒီလိုမျိုးသူကြောင်းပြန်တက်တော့ရောလွယ်လွယ်ကူကူပဲလားအမ။သူကအသက်ကလည်းအရန်ကြီးနေပြီဆိုတော့ကြောင်းမတက်တော့တာကလည်းနှစ်ပေါင်း80တောင်ကြာခဲ့ပြီဆိုတော့လေ။
အင်းဒီအမေရိကန်ပြည်အောင်စုရဲ့ပညာရေးစနစ်ကလည်းတမျိုးစုံမရဲ့သူယူကျင်တဲ့ဘာသာရဲ့တတဗေဒဘာသာရဲ့ကလည်းအဲ့တက်ကသူမှာမတင်တော့ဘူးလေဒီတော့မစ္စတာဂွန်ဇဲလက်စ်ကအဲ့ကဒီဇေယဗေဒဆိုပြီးတော့လူတစ်ယောက်အသက်ကြီးလာတဲ့သဘောတဘာဝတွေနဲ့သူရဲ့အတွေ့အကြုံတွေကိုလေ့လာတဲ့ဘာသာရဲ့မှာအဲ့ဘာသာရဲ့ကိုယူလို့ရရပေါ့နော်အဲ့ဘာသာရဲ့မှာလာပြီးတော့ကြောင်းတက်တဲ့ကျောင်းသားတွေအနေနဲ့သူရဲ့တွေ့ကြုံခဲ့ရတဲ့ဘဝအတွေ့အကြုံတွေကိုတခြားသူတွေနဲ့မျှဝေတာလေ
အော်အဲ့လိုလေလုံးလို့ရတယ်ဟုတ်လားကောင်းလိုက်တဲ့ပညာရေးစနစ်နော်မ
ဟုတ်တယ်ဆုမွေရဲ့အဲ့ဒီဖိုးဖိုးဂွန်ဇဲလက်စ်အတွက်လည်းအဆင်ပြေသွားတာပေါ့အဲသူကအတန်းလဲမှန်တယ်နော်သူကလွန်ခဲ့တဲ့1980မှာတက္ကသိုလ်တက်တုန်းကလွယ်တဲ့လွယ်အိတ်ကိုလွယ်ပြီးတော့ကျောင်းတက်တာလေဆုမွေရဲ့
အဲ့မှာအမရဲ့သူ့လွယ်အိတ်လေးကို1980ကျောင်းတင်ထားတယ်ဟုတ်လား
သူကအိမ်လဲမပြောင်းဆိုတော့လွဲကိုတင်ထားပြီးတော့ရှိနေတာထင်တယ်။သူ့ရဲ့စံနာကိုဖြည့်ဆည်းပေးတာကလည်း USC တက္ကသိုလ်လေ။တက္ကသိုလ်ဘက်ကဝိုင်းပြီးတော့မကွင်ဘဲလွယ်ပါမလဲညီမရဲ့
။စုမလဲစဉ်းစားနေတာចောင်းဘက်ကသူ့အတွက်ဘာများစီစဉ်ပေးလဲလို့
။အင်းចောင်းကလည်းသူ့ဘွဲရဖို့မဖြစ်ဖြစ်အောင်လုပ်ပေးမယ်လို့ဆုံးဖြတ်ထားတယ်တဲ့။သူ့ကိုလည်းအားလုံးကနွေနွေထွေးထွေးကြိုးစားတယ်။ USC တက္ကသိုလ်လီယိုနက်ဒေးဗစ်ចောင်းကနေမော်ဂွန်ထိန်ဒေါက်တာကိုဟန်ကအခုလိုပြောတယ်ညီမရဲ
့။ I think he exemplifies.what we'd like to see everybody in America and around the world
သူကကျွန်တော်အမေရိကန်ပြည်အောင်စုမှာနေမှာကဘာလုံးမှာပါလူတွေအသက်ကြီးလာကြရင်နေထိုင်ရှင်သန်နေသင့်တဲ့ပုံစံမျိုးရဲ့အကောင်းဆုံးနမူနာပါဒီရွက်ထိရောက်တာတော့စိန်ခေါ်မှုတွေကိုရင်ဆိုင်ဖြစ်ရှင်းတော့အစ်စ်အစ်တွေကိုလေးလာတော့မှတ်သားတင်ယူတော့ဆိုတော့တွေ့ရပါတယ်အငိမ့်စားယူပြီးတဲ့နောက်မှာစက်ပြီးလေးလာတင်ယူဖို့အကောင်းဆုံးအခွင့်အရေးပ
ါသူရဲ့ဆရာသူတို့ဌာနကပေါမောက်ခဒေါက်တာအေရွန်Headstone ကလေသူ့ရဲ့အသက်အကြီးဆုံးတပည့်ဟာចောင်းသားအလုံးအားကြပြီးတော့အတူယူရတဲ့တပည့်တယောက်ဖြစ်ပြီးတော့သူ့ရဲ့ဘဝအတွေ့အကြုံတွေကနေပြီးတော့ကျန်တဲ့သူတွေအများကြီးမှတ်သားတင်ယူစရာတွေတွေ့ရတယ်လို့ပြောတယ်ဆုမွေ
Alphonse is a very humble man.
He's experienced lots of change. He was in World War II. He was
described as a tough guy, man mana kin ne myu da ji ba. Tu a pyaung le ri a myai yin ne chong kha ya ba de. Dutiya ka ba sit twin ma sit mu than bu de. Tu ye sit twin chong ni pyo pya ra de ke an ho ya de. A tet an yin ne chong kha ya ra ku e si be pyan mi lo pyo pya nai na. ကဘာကြီးမှာအပြောင်းလဲတိတ်ကြီးသွားတာကိုလည်းသူအေးဆေးဆေးပဲနေသွားတာတကယ်ကိုချီးကျူးစရာကောင်းပါလေ
အခုတော့ရှေ့လာမှာဖိုးဖိုးကွန်ဆယ်လက်စ်ဘွဲရရမယ်ဆိုတော့သူ့မိသားစုတစ်ခုလုံးတိတ်ပြီးပျော်နေကြပြီစွန်မွန်ရဲ့
ဟုတ်တာပေါ့အမရဲ့သူတို့ကအရန်ကိုမျောလင့်ထားကြတဲ့ပုံပဲသူနဲ့အိမ်မှာအတူတူနေတဲ့သူ့ရဲ့မြင့်မာလေးဒိုရင်ဒါဂက်ဒက်စ်ကဆိုရင်သူ့အဖိုးကသူ့ကြောင်းပြန်တက်လို့ရမယ်ဆိုတာသိလိုက်ခတဲ့ကအရန်ကိုပျော်နေတာတဲ့သူပြန်ပြောပြတာကသူ့အဖိုးကလူတစ်ယောက်ဟာအလုပ်တစ်ခုကိုစလုပ်မိပြီဆိုရင်ပြီးမြောက်အောင်လို့လက်ဆသက်လုပ်ပြီးတော့ကို့အိမ်မက်ကိုအကောင့်ထဲပေါ်နိုင်တာကိုပြလိုက်တာလို့ပြောတယ်။ဂုံနေယူနေတာလေ
။ Mark has always been a very intelligent, remarkable man and
ကျမအဘိုးကဟိုးအရင်ကတည်းကတိတ်ပညာကောင်းတာတကယ်ထူးခြားတဲ့လူပါ။သူများနဲ့မတူဘူးဆိုတာကျမသိကိုသိနေတယ်။ USC တက္ကသိုလ်ကလည်းသူ့ကိုကျောင်းမှာလက်ခံရတာတိတ်ကိုဂုံယူပါတယ်
။ All to Mario Gonzalez ကပြောသေးတယ်။သူရဲ့ဘာကြီးတိတ်ပြောစိတ်ချမ်းသာနေတာတိတ်ကိုတည်တာတာပဲတဲ့
The joy and to look at him and the twinkle in his eye
တိတ်ကိုဝမ်းသာရပါတယ်ဦးလေးကိုကြည့်မြင်ပါးရည်နားရည်တွေတွန့်နေပေမဲ့သူ့မျက်လုံးတွေကအယောင်တောက်တုံးတခါသူ့ကိုတယောက်ကအင်တာဗျူးလုပ်တော့အဖိုးကိုကိုကိုကျောင်းသားလို့ထင်နေရုံလားလို့မေးတော့ဦးလေးက "तू အမြဲတမ်းပဲကျောင်းသားလူငယ်လို့ပဲခံစားရပါတယ်"လို့ဖြေသွားပါတယ်ဗျာ
ပေါပိုအယ်ဖွန်ဆိုကွန်ဇယ်လက်ကအခုလိုမျိုးကြောင်းပြန်တဲ့ပြဘွဲရအောင်လှုပ်တာသူ့အတွက်မဟုတ်ပါဘူးသူ့မိသားစုအတွက်ပါတဲ့ဒီလိုပြောတော့သူ့မိသားစုကလည်းဂုံယူတာပေါ့ဟဲ့
ဟုတ်တာပေါ့အမရဲ့ဂုံယူတင်တာပေါ့အသက်96 99ဆိုတာကလူတိုင်းအသက်ရှင်နေထိုင်ဖို့တော့လုံးဝမလွယ်တာလေသူကကြမ်းကြမ်းမာမာနဲ့ကြောင်းကိုလည်းပြန်တက်နိုင်နေဆိုတာတကယ်ကိုကန့်ထူတာပါပဲစိတ်တက်ကလည်းပြင်းထန်ဖို့လိုလိမ့်မယ်လေအမ
ဟုတ်တယ်စုံမရဲ့ကံညာဝရိယလို့ပြောရမယ်နောက်တစ်ချက်ကလည်းနိုင်ငံရဲ့ပံ့ပိုးပေးတာနောက်ပြီးတော့အတိုင်းဝိုင်းကပံ့ပိုးပေးတာအများကြီးပါတယ်သူတို့ရဲ့ပညာရေးစနစ်ပြီးတော့စီးရင်အင်းကိုလည်းနှစ်ပေါင်းများစွာအစင်းဆက်ထိမ့်သိမ့်တဲ့စနစ်ဒါတွေအလုံးပေါင်းပြီးတော့အဲ့လိုအဖက်ဖက်ကပြည့်စည်ပေးလို့လည်းသူကြောင်းတက်နိုင်တာပဲပညာယူတဲ့ကျောင်းသားတွေအတွက်ဒီလိုမျိုးရွေးချယ်ခွင့်နဲ့အခွင့်အရေးတွေရှိတာကလည်းတကယ်ကိုအားရစရာပဲเนาะဒီလိုပညာရေးစနစ်မျိုးကတော့ဘယ်နိုင်ငံမှဆိုအတူယူတဲ့ပညာရေးလို့ပြောရမယ်စုမွေဟ
ုတ်တယ်အမရဲ့အင်မတန်ကန့်ထူးတာပဲเนาะ
သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုဒီတစ်ပတ်တော့ဒီမှာပဲရက်ချင်ပါတယ်ရှင်ကျေးဇူးတင်ပါတယ
်ကျေးဇူးများကြီးတင်ပါတယ်ရှင်
အားလုံးမအေးတန်တာကြောင့်မတ်စုဘုံတို့စီစဉ်တင်ဆက်ထားတဲ့တုဒဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြတာပါခင
်ဗျ။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ April 25ရက်နေ့မှာကြာရောက်တဲ့ကမ္ဘာငှက်ဖျားယောဂနေ့မှာငှက်ဖျားယောဂကိုထိထိရောက်ရောက်ထိန်းချုပ်နိုင်ရင်းနဲ့တောက်မက်ဖွယ်ယောဂအစိုးကိုလုံးဝကင်းစင်သွားတဲ့အထိဖြည်းဖြည်းချင်းတိုက်ဖြတ်သွားနိုင်ရေးပေါ်မှာကဘာကြီးရဲ့အထုတ်ကြိုးပမ်းမှုအပေါ်အဓိကမျှော်လင့်ချက်ထားပါတယ်။2016ခုနှစ်ရဲ့ဆောင်ဘုတ်ကတော့ငှက်ဖျားယောဂကင်းစင်ရေးပဲဖြစ်ပါတယ်။ကဘာလူဦးရေရဲ့တဝက်လောက်ဖြစ်တဲ့လူဦးရေ 3.2 ဘီလီယံဟာငှက်ဖျားယောဂတန်ကိုခံစားနေကြရပါတယ်။ယောဂတဲ့အများစုနဲ့တည်ဆုံသွားခဲ့ကြရသူတွေဟာဆာဟာရာတစ်ပိုင်းအာဖရိကနိုင်ငံတွေသာမကအာရှလက်တင်အမေရိကနဲ့အရှေ့အလယ်ပိုင်းဒေသမှတောင်မှအန္တရာယ်ရှိတဲ့အနေအထားကိုရောက်နေတာပါ။ငှက်ဖျားယောဂဟာလူကိုသေစေနိုင်တဲ့ယောဂမျိုးဖြစ်ပါတယ်။2015ခုနှစ်မှာငှက်ဖျားနဲ့နာမကျန်းဖြစ်သူတန်ပေါင်း214တန်းရှိခဲ့ပြီးအဲ့ဒီထဲကလူပေါင်း 43,800 သေဆုံးသွားခဲ့ရပါတယ်။ဒါပေမဲ့ငှက်ဖျားယောဂဟာကာကွယ်နိုင်သလိုစိတ်ကုရင်ပျောက်ကင်းတဲ့ယောဂလည်းဖြစ်ပါတယ်။အားလုံးအတူတကွပူးပေါင်းတိုက်ဖြတ်ကြမယ်ဆိုရင်ဒီယောဂအမြင့်ပြတ်ချေမှုန်နိုင်ပါတယ်။ကမ္ဘာလူမှုအတိုင်းဝန်ကြီးတစ်ခုလုံးကတက္ကရ2000နဲ့2015ကြားမှာငှက်ဖျားယောဂပပျောက်ရေးပိုပြီးအရှိန်မြင့်ဆောင်ရွက်လာတဲ့အတွက်ကမ္ဘာတဝန်းယောဂဖြစ်ပွားတဲ့ဥယေဟာ38ရာခိုင်နှုန်းယော့ကျသွားခဲ့ပြီးအခုလိုငှက်ဖျားအမြင့်ဖြတ်ချေမှုန်ရေးဆိုတာလည်းပေါ်ပေါက်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲငှက်ဖျားယောဂကြောင့်သေဆုံးတဲ့နှုန်းလည်းအသက်အရွယ်ဆုံးအုပ်စုတွေကြား60ရာခိုင်နှုန်းကျဆင်းသွားခဲ့ပြီးအသက်5နှစ်အောက်ကလေးတွေကြားမှာတော့သေဆုံးမှု65ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ဒါပေမဲ့ငှက်ဖျားယောဂကြောင့်2မိနစ်တိုင်းမှာကလေးတစ်ယောက်နှုန်းသေဆုံးနေစေဖြစ်ပြီးတန်းပေါင်းရာနဲ့ချီတဲ့သူတွေလည်းအခုထိအောင်ငှက်ဖျားယောဂကိုစိတ်ကူတာမှုမရှိဘဲနေထိုင်နေကြရစေဖြစ်ပါတယ်။ အမေရိကန်ပြည်ထောင်စုအနေနဲ့ငှက်ဖြားယောဂဒဏ်ခံနေရတဲ့နိုင်ငံတွေဗတ်ပေါင်းဆောင်ကပါဝင်တဲ့အဖွဲ့အစည်းတွေနဲ့တခြားနိုင်ငံတွေနဲ့အဖွဲ့အစည်းတွေအပါအဝင်မိတ်ဆွေနိုင်ငံတွေနဲ့အတူငှက်ဖြားယောဂကာကွယ်ရေးနဲ့ကုသရေးမှာနှစ်ဆတိုးပြီးတော့ဆောင်ရွက်ပေးနေပါတယ်။အမေရိကန်အောက်လွှတ်တော်ရဲ့အတည်ပြုချက်နဲ့လာမယ့်နှစ်မှာသမ္မတရဲ့ငှက်ဖြားတိုက်ဖျက်ရေးစီမံကိန်းကနေအမေရိကန်ဒေါ်လာသန်း200အထိတိုးမြှင့်သုံးစွဲပေးသွားမှာဖြစ်ပါတယ်။ဒီစီမံကိန်းအရငှက်ဖြားအန္တရာယ်ကြီးထွားလာနေတဲ့ကမရွန်၊ Ivory Coast ၊ Sierra Leone နဲ့ Burkina Faso နိုင်ငံတွေကလူဦးရေသန်း80နီးပါးအတွက်အသုံးစရိတ်တွေတိုးမြှင့်ပေးသွားမှာပါ။ဒါအပြင်ဒီဖွဲ့စည်းကနေပြီးကမ်ဘောဒီးယားနဲ့ဇမ်ဘီယားနိုင်ငံတွေမှာငှက်ဖြားယောဂကင်းစင်ရေးအတွက်ကိုလည်းအရှိန်မြှင့်ဆောင်ရွက်ပေးနိုင်ဖို့ဆာဟာရာတဲကန္နာရာတစ်ပိုင်းအာဖရိကနိုင်ငံတွေကလူပေါင်း28သန်းအတွက်ငှက်ဖြားယောဂကိုအကာအကွယ်ပေးနိုင်မဲ့ပိုသက်စီချနောင်း 73.8 သန်းကိုထောက်ပံ့ပေးသွားမှာဖြစ်သလိုသုတေသနလုပ်ငန်းတွေအရှိန်မြှင့်ဆောင်ရွက်ဖို့တိုးတက်ဖွံ့ဖြိုးမှုနဲ့ငှက်ဖြားသဲဆောင်တဲ့ခြင်တွေပေါ်အဓိကထားအသုံးပြုတဲ့ငှက်ဖြားကာကွယ်ရေးပစ္စည်းကိရိယာအသစ်တွေရဲ့အသုံးတဲ့မှုကိုအခဲဖြတ်တာနဲ့ဆေးဝါးတွေအတွက်ကိုလည်းအကူအညီပေးသွားမှာပါငှက်ဖြားယောဂကြောင့်တည်ကြည်ပျက်စီးနေကြရတာနဲ့ကဘာပေါ်ကနေငှက်ဖြားလုံးဝပပျောက်ကင်းစင်သွားစေရေးဆိုတဲ့အရင်တော့ကကျွန်တော်တို့တခါမှတွေးထင်မထားဘူးခဲ့ကြတဲ့ကဘာငှက်ဖြားတိုက်ဖျက်ရေးအတိုက်အဝန်းအနေနဲ့ရည်မှန်းချက်ပန်းတိုင်ရောက်ရှိရေးအလုံးဝိုင်းဝန်းကြိုးပမ်းနေကြပါတယ်လို့ကဘာလုံးဆိုင်ရာငှက်ဖြားတိုက်ဖျက်ရေးစီမံကိန်းရဲ့အမေရိကန်ဆိုင်ရာအမှုဆောင်အရာရှိအငိမ့်စားရေတပ်ဗိုလ်ချုပ်ကြီးတင်စင်မားကပြောပါတယ်ဒါအပြင်အခုလိုကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေအရှိန်မြင့်ပြီးအားစိုက်ဆောင်ရွက်နေတာလဲမလုံမဖြစ်အင်မတန်အရေးကြီးပါတယ်လို့လည်းသူကပြောသွားခဲ့ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းသောတာရှင်တို့ကိုအတိပေးအပ်ပါတယ် VOA American တန်ရဲ့အင်္ဂါနေ့မနေ့ဖက်အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိထပ်မံပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ခင်ဗျာအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကျန်တဲ့အချိန်ကြီးမှာနိုင်ငံတကာသတင်းအချင်းချုပ်ကိုပူဇော်ဝဲနိုင်ငံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
သမ္မတဘရာကိုဘားမားကအမေရိကန်အထူးတောက်ဖွဲ့တွေကိုစီးရီးယားနိုင်ငံအတွင်းတည်ပြည့်သားသားတွန်းမြင့်ပို့ဆောင်ဖို့အမိန့်ထုတ်ပြန်လိုက်ပြီးဥရောပနိုင်ငံတွေအနေနဲ့လည်း IS Islamic State ကြွားတွေကိုတိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေမှာသူတို့ထည့်ဝင်ရမယ့်တပ်ဖွဲ့အရေးအတွက်တွေကိုအလင်းမြန်ပေးပို့ကြဖို့တိုက်တွန်းလိုက်ပါတယ်။စီးရီးယားနိုင်ငံမှာရှိနေပြီးသားအမေရိကန်တပ်ဖွဲ့ဝင်50အပြင်အထူးတပ်ဖွဲ့ဝင်150ကိုထပ်ပို့မယ်လို့ဂျာမနီနိုင်ငံဟန်နိုဗာမြို့မှာပြုလုပ်နေတဲ့ကုန်သွယ်ရေးပြောက်ပွဲမှာသမ္မတဥဘာမားကတင်းလာနေကအဲ့ဒီလိုပြောကြားလိုက်တာပါ။လင်လူချင်းဆက်ဆံသူများအခွင့်အရေးတက်ကြွလှုပ်ရှားသူဘင်္ဂလားဒေ့ရှ်နိုင်ငံသားအမေရိကန်အစိုးရဝန်ထမ်းတဦးကိုအမည်မသိအုပ်စုတစုကဒါကာမြို့တော်မှာတင်းနှလာနေကဓာတ်နဲ့ခုတ်တက်လိုက်ပြီးသူ့ရဲ့တငယ်ချင်းဖြစ်သူလည်းတိုက်ခိုက်ခံလိုက်ရပါတယ်။ USAID အရာရှိလည်းဖြစ်ဒါကာမြို့ကအမေရိကန်တန်ယုံမှလည်းဆက်ဆံရေးအရာရှိဖြစ်တာဝန်ထမ်းဆောင်နေသူဆူလ်ဟတ်မန်နန်ဟာသူ့ရဲ့တငယ်ချင်းတနေ့မဂျုံဒါနဲ့အတူသူ့အိမ်မှာရှိနေတဲ့အချိန်ပစ္စည်းပို့တဲ့သူအဖြစ်အယောင်ဆောင်လာတဲ့သူ၅ဦးရောက်လာပြီးသူတို့ကိုတောက်ခုတ်ဓာတ်နဲ့ခုတ်ခဲ့တာလို့ဆိုပါတယ်။ပြည်နာအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလူပေးပြီးလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကိုအနောက်ရှက်ပေးနေတာတွေကိုရပ်တန့်ဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။လာမယ့်မေလအတွင်းသမ္မတဘရက်အိုဘားမားပြည်နာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်မလဲပတ်ခင်မှာအမေရိကန်အစိုးရအရာရှိတွေကတရားဝင်အဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစားဝင်နိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့Jimmy Cook ဖြစ်ပါတယ် VOO နားဆင်တဲ့အတွက်ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစီခင်ဗျာကျွန်တော်စမိုးရီပါ
This program has come to you from the Voice of America, Washington.